The Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်၂၀၁၉ခုနှစ်ဇွန်လ6ရက် VOA American တန်ရဲ့ကြာတာပြီးညပိုင်းည9နာရီကနေ10နာရီထိအစီအစဉ်တွေကို American ပြည်အောင်စုမျိုးတော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညပိုင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပိုင်းသတင်းတွေကို Messenger မှာလည်းကျွန်တော်ကြိုကြိုသိမ်းပြောပြပါပါပြင်သစ်နိုင်ငံနော်မန်ဒီပြည်ချင်းမှာကျင်းပတဲ့ D-Day ကမ်းတက်စစ်ဆင်ရေး85နှစ်ပြည့်ထိမ့်မှအခမ်းအနားမှာပြင်သစ်နဲ့အမေရိကန်သမ္မတတွေဂုဏ်ပြုမင်္ဂလာပြောကြပါတယ်။အမေရိကန်စစ်လက်နက်ပစ္စည်းတွေဝယ်ယူကိုကမ်းလှမ်းထားတဲ့ကိစ္စထိုင်ဝမ်ကအတည်ပြုပြောဆိုပါတယ်။ဩစတြေးလျ EBC ရုပ်သံသတင်းဌာနကိုရဲတပ်ဖွဲ့ကဝန်ရှာတဲ့ပေါ်မီဒီယာတွေနဲ့သတင်းလွှတ်လောက်ခွင့်အဖွဲ့တွေကဝေဖန်ပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိပ်တန်းသတင်းတွေကိုလည်းကြည့်ရပါမယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်သတင်းနေပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့အမေရိကန်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားတင်မာမှုတွေရှိပေမဲ့တန်တမာရေးကြိုးပမ်းဆောင်ရွက်မှုတွေကကောင်းမွန်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ
်။ I think the chairman Kim would like to make a deal and I'd like to make a deal with him. I look forward to seeing him at the appropriate time.
နောက်ပိုင်းမှာပြည်စုံကိုနားဆင်ရပါမယ်။ဒီသတင်းနဲ့အတူထိုင်းအာဏာသိမ်းစစ်ကောင်ဆောင်ဟောင်ဘိုချုပ်ကြီးပရယုတ်ချန်အိုချာကိုထိုင်းနိုင်ငံရဲ့ဝန်ကြီးချုပ်စီအဖြစ်လွှတ်တော်ကရွေးကောက်တင်မြှောက်လိုက်တဲ့အကြောင်းရခိုင်ပြည်နယ်မြောက်ဦးနယ်ပုံနှကျွန်းတိုက်ပွဲအတွင်းအရဲသားနဲ့နှစ်ဖက်တပ်ဖွဲ့ထိခိုက်မှုတွေရှိတဲ့အကြောင်းစရဲသတင်းလှော်တွေကိုလည်းနားဆင်ရပါမယ်။ဒုတိယပိုင်းနိုင်ယူဝက်မှာတော့ပတ်စင်ကန်နာတွေဖြစ်တဲ့ကျမ်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြမာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလှော်အစီအစဉ်တွေကိုထုတ်လွှင့်ပေးသွားပါမယ်ရှင်။အခုဒီလိုသတင်းဆောင်မွားတွေမတိုင်ခင်မှာထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆူမြတ်မှုတို့ကပြောပြပေးပါရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ပြည်နှစ်သမ္မတအီမန်နျူအယ်မက်ခရွန်တို့ကစစ်မှုထမ်းဟောင်းတွေကိုဂုဏ်ပြုချီးကျူးပြောဆိုကြသလိုမဟာမိတ်နိုင်ငံတွေကြားပူးပေါင်းဆောင်ရွက်မှုကိုလည်းအထူးဖော်ပြပြောဆိုကြပါတယ်နာဇီတွေကိုအနိုင်ရတဲ့ခြေနေရောက်သွားစီပြီးနောက်ဆုံးမှာဒုတိယကမ္ဘာစစ်ကြီးကိုအဆုံးသတ်နိုင်ခဲ့တဲ့ D-Day ကမ်းတက်တိုက်ပွဲ85နှစ်ပြည့်ထိမ့်မှတ်ပြောတဲ့မင်းကွန်းတွေထဲမှာအဲ့လိုပြောဆိုသွားကြတာပါအမေရိကန်ကကြာဆုံးအမေရိကန်တပ်ဖွဲ့ဝင်9000ကျော်မြုပ်နှံထားတဲ့ခိုးဗီဆူဝမဲအရက်ကနော်မန်ဒီအမေရိကန်တင်းကြိုင်မှာဒီကနေ့ကျင်းပတာပါဒီကမ်းတက်တိုက်ပွဲဟာဥရောပအတွက်ရောကမ္ဘာကြီးအနာဂတ်ကိုပါပြောင်းလဲသွားစေခဲ့တယ်လို့သမ္မတမက်ခရွန်ကဆိုပြီးအသက်ဆုံးသွားသူတွေနဲ့ပြင်သစ်လွတ်လပ်ရေးအတွက်တိုက်ပွဲဝင်ခဲ့သူတွေကိုဂုဏ်ပြုပြောဆိုပါတယ်သမ္မတမက်ခရွန်ကသူ့မိန့်ခွန်းကိုပြင်သစ်လို့ပြောတာဖြစ်ပေမဲ့တစ်ချက်မှာတော့သူ့နောက်မှာထိုင်နေတဲ့စစ်မှုထမ်းဟောင်းတစုပဲလက်ပြီးအင်္ဂလိပ်လိုပြောင်းပြောသွားပါသေးတယ်ကျွန်တော်တို့ရဲ့လွတ်လပ်မှုအတွက်ခင်ဗျားတို့ရဲ့ကျေးဇူးကျေးကျွန်တော်တို့မှတင်ရှိနေတာသိပါတယ်ကျွန်တော်နိုင်ငံကိုစားကျေးဇူးတင်ရှိပါကြောင်းပြောကြားလိုပါတယ်လို့သမ္မတမက်ခရွန်ကစစ်မှုထမ်းဟောင်းတွေကိုပြောပါတယ်။သမ္မတထရမ့်ကလည်းသူတို့ညီကိုတော်တွေအတွက်သူတို့နိုင်ငံတွေအတွက်လွတ်လပ်မှုရှင်သန်နိုင်ရေးအတွက်အသက်ဆွန့်သွားသူတွေဆိုပြီးမင်းကွန်းထဲမှာဂုဏ်ပြုပြောဆိုသွားပါတယ်။
ဒန်မတ်နိုင်ငံရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ Social Democrat Party ခေါင်းဆောင်ဟာအသက်အငယ်ဆုံးနိုင်ငံရဲ့ဝန်ကြီးချုပ်ဖြစ်လာတော့မှာပါ။အမျိုးသမီးဝန်ကြီးချုပ်လည်းဖြစ်မဲ့အသက်42နှစ်အရွယ်ပါတီခေါင်းဆောင် Mitt Fredrickson ဟာနိုင်ငံကိုလမ်းကြောင်းသစ်စီသွားစီခြင်းတဲ့အတွက်မဲဆန္ဒရှင်တွေကသူတို့ပါတီကိုမဲပေးခဲ့ကြတာဖြစ်တယ်လို့အောင်ပွဲခံမိန့်ခွန်းမှာပြောကြားသွားပါတယ်သူတို့ပါတီအနေနဲ့ညွန်ပေါင်းမဟုတ်ပဲတပါတီတည်းအစိုးရဖွဲ့နိုင်ဖို့ကြိုးစားသွားမယ်တစ်ချိန်တည်းမှာလူဝင်မှုကြီးကြပ်ရေးနဲ့ဆိုင်တဲ့ကိစ္စတွေအတွက်လက်ရရင်းပါတီတွေရဲ့ထောက်ခံမှုကိုရယူမှာဖြစ်တယ်လို့လူမှုဖူလုံရေးကိစ္စတွေအတွက်လက်ဝဲရင်းပါတီတွေရဲ့ထောက်ခံမှုရအောင်လုပ်သွားမှာဖြစ်တယ်လို့ပြောကြားခဲ့ပါတယ်အထွေထွေရွေးကောက်ပွဲမှာ Social Democrat Party ကမဲစုစုပေါင်း26ရာခိုင်နှုန်းလောက်နဲ့တခြားနိုင်ငံရေးပါတီတွေအားလုံးထက်ကိုအသာရခဲ့တာပါအမတ်နေရာ169နေရာရှိတဲ့ပါလီမန်မှာအမတ်နေရာ61နေရာနိုင်ပါတယ်အခုလိုအတိုက်ခံ Social Democrat Party ကအနိုင်ရခဲ့ပြီးတဲ့နောက်ဝန်ကြီးချုပ် Lars Løkke Rasmussen ကရှုံးနိမ်ကြောင်းဝန်ခံပြီးယာရုကနေနှုတ်ထွက်မယ်လို့ဒီကနေ့ကြေညာပါတယ်အစိုးရအတွက်မဖွဲ့နိုင်ခင်အထိသူ့အစိုးရကအိမ်ဆောင်အစိုးရအဖြစ်ဆက်တာဝန်ယူသွားမှာဖြစ်တယ်လို့ဝန်ကြီးချုပ် Rasmussen ကပြောခဲ့တယ်လို့ Social Democrat Party အနေနဲ့သူ့ရဲ့ Liberal Party နဲ့ညွန်ပေါင်းအစိုးရဖွဲ့ဖို့ကိုလည်းအကြံပြုခဲ့ပါတယ်
။ဆူဒန်နိုင်ငံမှာရတားဥဆောင်တဲ့ဆူရတရတက်လာတဲ့အထိအာဖရိကသမဂ္ဂ AU ကလုပ်ငန်းအားလုံးကိုရပ်ဆိုင်းထားလိုက်ပါပြီ။နိုင်ငံရဲ့နိုင်ငံရေးအနာဂတ်အတွက်စိတ်ဆက်နေနိုင်ဖို့လက်ရှိအုပ်ချုပ်နေတဲ့စစ်ကောင်စီကကမ်းလှမ်းတာကိုဆန္ဒပြခေါင်းဆောင်တွေကပယ်ချလိုက်တာနဲ့အမျှ AU ငြိမ်းချမ်းရေးနဲ့လူမျိုးရေးကောင်စီရဲ့ဒီကနေ့ကြေညာချက်ထွက်လာတာပါ။ကာတွန်မြို့မှာဒီတစ်ပတ်ဆန္ဒပြပွဲတွေကိုလူမျိုးရေးတပ်ဖွဲ့တွေကအင်အားသုံးဖြိုခွဲပြီးတဲ့နောက်ဆွေးနွေးဖို့ပြောတာဟာမယူသားဘူးဆိုပြီးဆန္ဒပြခေါင်းဆောင်တွေကပယ်ချတာပါ။အဲဒီဖြိုခွဲနေနေမှုကို Rapid Support တပ်ဖွဲ့လို့ခေါ်တဲ့ပြည်သူစစ်တွေကလုပ်တာလို့မျက်မြင်တွေကပြောပါတယ်။ဗိုလ်ဒုနေသည့်ဆိုရင်တိုက်စုံသူ100ယောက်တိရှိသွားပြီလို့အတိုက်ခံဘက်မှရပ်တည်တဲ့ဆရာဝန်တွေကပြောပါတယ်။ဆူဒန်ကျမ်းမာရေးဌာနကတော့တိုက်စုံသူရေအတွက်ဟာ46ယောက်တည်းမပိုဘူးလို့ပြောပါတယ်။
လူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒတွေနဲ့ပတ်သက်လို့အမေရိကန်နဲ့မက္ဆီကိုကြားဒီကနေ့ထပ်ပြီးတော့ဆွေးနွေးကြမှာဖြစ်ပါတယ်။မက္ဆီကိုနယ်စပ်ကတဆင့်အမေရိကန်ရဲ့နိုင်ငံပြောင်းအခြေချသူတွေတရားမဝင်ဝင်ရောက်လာနေတာရပ်အောင်မလုပ်ရင် Mexico Gombisiri Bo Lame Denilaniga Sabiro, Dwingonkun Nayaga Nong Gaukan Melu Tabra Donald Trump Change Out Tabari, Nanganja Swinim Huri Dodem Hushibime, the Bodu Naimo Meniza De Vulu Tamra Tranga Bohunirunga, Twitter of Majida Bari, Mexico Ga Twinne Gombisiri Bo Gaukan Met Dwingonkun Pumyalai, Mexico Bet Siboy Dwalongi Gomini, American Baku Pian Bian Najali Melule Tamra Tranga Zita Gibari. တရားမဝင်ဝင်လာသူတွေရအောင်မက္ကဆီကိုကမလုပ်ရင်လာစဉ်တွင်းကုန်ခွန်တိုးမယ်လို့ပြောထားတဲ့အတိုင်းတကယ်လို့သွားမှလို့လည်းသမ္မတကဒီကနေ့သတင်းတောက်တွေကိုပြောကြပါတယ်။ဝါရှင်တန်မြို့တော်မှာအမေရိကန်တာဝန်ရှိသူတွေနဲ့လာရောက်ဆွေးနွေးနေကြတဲ့ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်တဲ့မက္ကဆီကိုနိုင်ငံသားဝင်ကြီးမာဆယ်လိုအဘရက်ကတော့နှစ်နိုင်ငံကြားသဘောတူညီမှုရအောင်ညှိနှိုင်းနိုင်မယ်လို့ပုံထူ ို့သူကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။နှစ်ဖက်လုံးကဖြစ်စီခြင်းနဲ့အနေအထားကိုချပြထားကြပြီးဆက်လက်ဆွေးနွေးနိုင်လိမ့်မယ်လို့မက္ကဆီကိုနိုင်ငံခြားရေးဝန်ကြီးကပြောပါတယ်ရှင်။တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ925 kHz 11695 925 kHz 9300951 kHz 5885တို့ချင်းစနေတနင်္ဂနွေမှာ990 kHz 1505လို့ပြောထုတ်ပြန်ပေးပါတယ်ရှင
်ဒီကနေ့အင်္ဂါညဘက်သတင်းတွေကိုတိုက်ဆက်လက်ပြောပြနေပါတယ်ထိုင်းအနာဒိစ်စစ်ကောင်းဆောင်လက်ရှိဝန်ကြီးချုပ်ပရိတ်ချန်တို့ကြားဝန်ကြီးချုပ်ကဆက်ပြီးရွေးချယ်ခံရတဲ့ပေါ်ထိုင်းနိုင်ငံသားတွေကြားသဘောထားအမြင်တွေမျိုးမျိုးရှိပါတယ်။ဗိုလ်ထုနေညဘက်ကလွှတ်တော်တွင်မဲခွဲတာမှာဗိုလ်ချုပ်ကြီးပရိတ်ကတောက်ခံမဲ900နီးပါးရပြီးသူနဲ့ဆင်တဲ့ရွေးချယ်ခံသူ Future Forward Party တိကောင်းဆောင်ဘီလီယနာတထေးတနတ်တွန်းချွန်ဂရွန်ဂရန်ကစ်ကတောက်ခံမဲ244နီးပါးရပါတယ်။ဗိုလ်ချုပ်ကြီးပရိတ်ကိုဝန်ကြီးချုပ်ဖြစ်ပြန်ရွေးဖို့အဓိကတောက်ခံတာကတော့စစ်တပ်ကကျွန်တော်နောက်ခံပေးထားတဲ့ Fallen Project Party ဖြစ်ပြီးတကယ်ကတော့အဲ့ဒီပါတီကယူကောက်ပွဲမှာအပြတ်အသတ်နိုင်ရခဲ့တာမဟုတ်ပါဘူး။အောက်လူတော်အမတ်နေရာ900မှာ Plan Project Party က116နေရာပဲနိုင်ရပေမဲ့အမတ်နေရာ250ရှိတဲ့အထက်လူတော်တရားလုံးက Project ကိုထောက်ခံခဲ့တာပါ။အထက်လူတော်အမတ်အားလုံးနှိပါဟာစစ်ဗိုလ်ချုပ်ဟောင်းနေဖြစ်ပြီးစစ်တပ်ကပဲရွေးချယ်ခံရထားတာဖြစ်ပါလေ။လွန်ခဲ့တဲ့9နှစ်တွင်ဝန်ကြီးချုပ် Project ကအခြေအနေကိုထိန်းချုပ်ထားနိုင်ခဲ့တဲ့အတွက်သူဝန်ကြီးချုပ်ပြန်ဖြစ်လာတာကိုဝမ်းသာတယ်လို့ထိုင်းနိုင်ငံသားတချို့ကပြောပါတယ်။ဒါပေမဲ့လည်းလူငယ်ညိုဆဲသူတွေကတော့စိတ်ပျက်ကြပြီးအနာဂတ်ပေါ်မေးခွန်းထုတ်ကြတာတွေရှိပါတယ်။ဝန်ကြီးချုပ်ပရယုတ်ကသူ့ရဲ့အနာဂတ်အမြင်တွေကိုချပြဖို့သူ့အနေနဲ့မလိုအပ်ဘူးလို့ဆိုပြီးဗိုလ်ထုနေကလွတ်တော်မဲပြီးပွဲကိုတက်ရောက်ခြင်းမရှိပါဘူး
။ American လို့တင်ကားအစီးတရားချောအပြင်တင်ကားဖြန့်မဆောက်ဒုံးတွေနဲ့လီချောင်းရံကာကွယ်ရေးစနစ်တွေကိုဝယ်ယူဖို့ပြောထားတယ်ဆိုတာကိုထိုင်ဝမ်ကဒီကနေ့အတည်ပြုပြောကြားလိုက်ပါတယ်။တကယ်လို့အယောင်ဝယ်ဖြစ်ခဲ့မယ်ဆိုရင်ဆက်ဆံရေးမပြေပလည်ဖြစ်နေတဲ့ American အစိုးရနဲ့တရုတ်အစိုးရကြားဆက်ဆံရေးပိုပြီးဆိုးသွားစေပါလိမ့်မယ်။ American စီကဝယ်ယူလို့ရတယ်လို့ကန့်လန့်ထားတဲ့လက်နက်တွေထဲမှာအစစ်မြင့် M1A2 အမျိုးအစားတန်ကြပ်ကတန်ကတရားရှိစီတန်ကြပ်ကကားကိုဖျက်ဆီးနိုင်တဲ့ TOW missile ဒုံး 1240 တင်ကားဖျက်နိုင်တဲ့ Javelin missile ဒုံး 409 ခုနဲ့လေကြောင်းရန်ကာကွယ်ရေးပခုံးထန်းစတင်ကလက်နက်စနစ်အခု250ပါဝင်တယ်လို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။နောက်ဆုံးအစ်င့်မြင့်ထားတဲ့ F-16 တိုက်လေယာဉ် 66 စီးဝယ်ယူဖို့လည်းအမေရိကန်ကိုထိုင်ဝမ်ကပြောထားတယ်လို့သတင်းတွေထွက်နေပါတယ်။ထိုင်ဝမ်သမ္မတဆာယီဝမ်ကိုယ်တိုင်အမေရိကန်တင်ကားတွေတိုက်လေယာဉ်တွေဝယ်ယူဖို့ကြိုးစားနေတယ်လို့မတ်လာတုန်းကပြောထားတာရှိပါတယ်။တရုတ်နိုင်ငံကသူတို့နာမည်လို့သတ်မှတ်ထားတဲ့ထိုင်ဝမ်အတွက်တိုက်ခိုက်ရေးလက်နက်တွေကိုအမေရိကန်ကအထူးကရောင်းချနေတာဖြစ်ပါတယ်။ထိုင်ဝမ်ကိုစစ်ရေးနည်းသုံးပြီးတရုတ်လက်အောက်ပြန်သွင်းမယ်လို့တရုတ်အစိုးရရဲ့ထိန်းချမှုတွေရှိနေတာကြောင့်သမ္မတဆာယီဝမ်အစိုးရကထိုင်ဝမ်စစ်တပ်ကိုအင်အားတောင့်တင်းပြီးနောက်ဆုံးပေါ်ဖြစ်နေအောင်လို့စ조사နေတယ်လို့လေးလာသူတွေကပြောနေကြပါတယ်
။ဩစတြေးလျ ABC ရုပ်သံတင်ဆက်နာကို Federal ရဲ့တပ်ဖွဲ့ကဝန်ရှာရတော့သတင်းမီဒီယာတွေနဲ့သတင်းလွှတ်ခွင့်ဆိုင်ရာအဖွဲ့တွေကဥပဒေပြောဆိုကြပါတယ်။ ABC သတင်းဌာနဟာလျှို့ဝှက်သတင်းအချက်အလက်တွေကိုထုတ်လွှင့်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ရဲတပ်ဖွဲ့ကဝန်ရှာရပါ။ဩစတြေးလျ Dan Lane Corporation ABC ဟာအစိုးရကရန်ကုန်ကိုထောက်ပံ့ထားတဲ့ရုပ်သံတင်ဌာနဖြစ်ပြီးဗိုလ်ထုနေမှာ ABC ရုံးချုပ်ကိုရဲတပ်ဖွဲ့ကဝန်ရှာရပါ။ဩစတြေးလျသတင်းစာဆောင်ဖြစ်တဲ့ The Sunday Telegraph ရဲ့အကြီးတန်းအရီတာ2အိမ်ကိုရဲတပ်ဖွဲ့ကဝန်ရှာအပြီးနောက်ပြန်မှာပဲ ABC ရုံးချုပ်ကိုလည်းဝန်ရှာတာပါ။ ABC မှုဆောင်ညွှန်ကြားမှု David Anderson ကတနင်္ဂနွေလုံးကိုထုတ်လွှင့်တဲ့ရုပ်သံသတင်းဌာနတစ်ခုကိုဒီလိုပုံစံမျိုးဝင်ပြီးရှာဖွေတာဟာတိတ်ကိုရှာရှာပါပါဖြစ်ရပါပဲလို့ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ
်။အသစ်ထွက်တဲ့လူမှုသဘောထားစစ်တမ်းတစ်ခုအရလောက်ကျန်သတင်းတွေဟာလူမျိုးရေးခွဲခြားတဲ့ဝါဒ၊အကြမ်းဖက်ဝါဒ၊ဒါမှမဟုတ်ရာသီဥတုပြောင်းလဲမှုတို့ထက်ကိုပိုကြီးမားတဲ့ပြဿနာဖြစ်တယ်လို့စစ်တမ်းမှာပါဝင်တဲ့အမေရိကန်နိုင်ငံသားထက်ဝက်လောက်ကသတ်မှတ်တယ်ဆိုတာတွေ့ရပါတယ်။ဗိုလ်ထုနေတော့က ဒီစစ်တမ်းကိုဖြူးတည်တနာအဖွဲ့ကကောက်ယူခဲ့တာပါစစ်တမ်းမှာပါဝင်သူ90ရာခိုင်နှုန်းကလောက်ကျန်တဲ့တွေဟာအမေရိကန်ပြည်ထောင်စုမှာတိတ်ကြီးမားတဲ့ပြဿနာတစ်ခုဖြစ်တယ်လို့မြင်ပါတယ်စစ်တမ်းထဲမှာပါဝင်သူ6000နဲ့မှ68ရာခိုင်နှုန်းလောက်ကလောက်ကျန်တဲ့တွေကြောင့်အစိုးရအဖွဲ့အစည်းတွေအပေါ်သူတို့ရဲ့ယုံကြည်မှုကျဆင်းစေတယ်လို့ပြောကြပါတယ်စစ်တမ်းထဲမှာပါဝင်သူအများစုဖြစ်တဲ့59ရာခိုင်နှုန်းကလောက်ကျန်တဲ့အချက်လက်တွေထွက်တဲ့အပေါ်မှာနိုင်ငံရေးသမားတွေနဲ့အဲ့ဒီသူတွေရဲ့ဝန်ထမ်းတွေကိုအပြစ်တင်ကြတာကြောင့်သတင်းမီဒီယာတွေအပေါ်အပြစ်တင်သူက36ရာခိုင်နှုန်းထက်ပိုများပါတယ်53ရာခိုင်နှုန်းကတော့တက်ကြွလှုပ်ရှားသူတွေကိုအပြစ်တင်ကြပါတယ်ဒါပေမဲ့ဒီပြဿနာကိုကင်တွယ်ဖြေရှင်းဖို့တာဝန်ဟာနိုင်ငံရေးသမားတွေမဟုတ်ဘဲသတင်းမီဒီယာသမားတွေဖြစ်တယ်လို့စစ်တမ်းမှာပါဝင်သူအများစုကမြင်ပါတယ်လောက်ကျန်သတင်းတွေကိုတံပြန်ဖို့သတင်းတောက်တွေမှာအဓိကတာဝန်ရှိတယ်လို့53ရာခိုင်နှုန်းလောက်ကပြောပေမဲ့အဲ့ဒီလိုသတင်းတွေညွှန်နေသွားစေဖို့လူလူကိုယ်တိုင်မှလည်းတာဝန်အများစုရှိတယ်လို့မြင်ပါတယ်စစ်တမ်းမှာပါဝင်သူ52ရာခိုင်နှုန်းကလောက်ကျန်သတင်းတွေကိုသူတို့ကိုယ်တိုင်ထပ်ဆင့်ဖြန့်ဖူးတယ်လို့ပြောကြပြီးအများစုကတော့သူတို့ဖြန့်ချိန်ကအဲ့ဒါဟာလောက်ကျန်သတင်းဖြစ်တယ်ဆိုတာမျိုးမသိကြဘူးလို့ပြောကြပါတယ်ရှင
်ဒီကနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုချကျော်သိန်းနဲ့မဆင်းမြတ်မလို့ပြောပြခဲ့တာပါအခုတော့သတင်းလွှာတွေကိုစတိုက်ထုတ်လွှင့်ပေးပါမယ်အမေရိကန်နဲ့မြောက်ကိုရီးယားနိုင်ငံကြားတန်တမာရေးကြိုးပမ်းမှုတွေနဲ့ပတ်သက်ပြီးစိတ်မရှိတော့ဘူးလို့မြောက်ကိုရီးယားကသတိပေးလိုက်ပြီးမဲ့နှစ်နိုင်ငံကြားတန်တမာရေးကြိုးပမ်းဆောင်ရွက်မှုတွေဟာကောင်းမွန်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်သမ္မတထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းအွန်စင်ကာပူထိပ်သီးဆွေးနွေးပွဲတနည်းပြမှာထုတ်လိုက်တဲ့ကြေညာချက်မှာတော့အမေရိကန်အနေနဲ့အခုလက်ရှိတွေ့ချက်လှုပ်ဆောင်နေပုံတွေကိုပြောင်းလဲဖို့လိုတယ်လို့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနတာဝန်ရှိသူတဦးကသတိပေးလိုက်ပါတယ်ဒီကြောင်းနဲ့ပတ်သက်ပြီး VOA သတင်းတောက် Cindy Singh နိုင်ငံသားရေးဝန်ကြီးဌာနကသတင်းပေးထားတာကိုကိုရန်နိုင်ကပြောပြပြီးမှဖြစ်ပါတယ
်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းအွန်တို့ကြားဟနွိုင်းထိပ်သီးဆွေးနွေးပွဲမအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်အမေရိကန်ဆိုင်ရာမြောက်ကိုရီးယားထိပ်တန်းသံတမန်ကိုကူးမြတ်လိုက်တယ်လို့မီဒီယာတွေရဲ့ဖော်ပြချက်ဟာမှားနေတယ်လို့သမ္မတထရမ့်ကအိုင်လန်နိုင်ငံမှာရောက်နေစဉ်ပြောကြားလိုက်ပါတယ်ဒါပြင်မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်းအွန်နဲ့နျူကလ িয়ার ပြသရေးဆွေးနွေးမှုတွေရပ်ဆိုင်းနေတဲ့အပေါ်မှာလည်းအကောင်းဘက်ကရှုမြင်တယ်လို့သမ္မတထရမ့်ကပြောပါတယ
်။ I think the chairman Kim would like to make a deal and I'd like to make a deal with him.
ဟုတ်ကဲ့ဒီကနေ့အနေနဲ့လည်းသဘောတူစာချုပ်ချုပ်ကျင်တဲ့ဆန္ဒရှိတယ်လို့ထင်ပြီးကျွန်တော်အနေနဲ့လည်းသူနဲ့သဘောတူညီမှုရချင်ပါတယ်။ကျွန်တော်အနေနဲ့သူနဲ့တင်းတော်တဲ့တချင်ချင်းမှာတွေ့ဆုံသွားဖို့မျှော်လင့်ပါတယ
်။သမ္မတထရမ့်နဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်းအွန်တို့စင်ကာပူမှာသဘောတူညီမှုလက်မှတ်ရေးထိုးပြီးတနည်းအကြာမှာတော့အမေရိကန်အနေနဲ့လက်ရှိချင်းကပ်ဆောင်ရွက်ပုံတွေမပြောင်းဘူးဆိုရင်အဲ့ဒီသဘောတူညီချက်ဟာဆောင်ရွက်ပုံမှာလက်မှတ်ရေးထိုးထားတာတသက်သာဖြစ်လိမ့်မယ်လို့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနကပြောလိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ဖြတ်သည်အစီအစဉ်လေးအပေါ်မှာတခါပိတ်ဆို့မှုတွေဘလောက်မင်းမဲ့ရှော့ချသွားမလဲဆိုတာနဲ့ပတ်သက်ပြီးတော့သဘောတူညီမှုမရခဲ့တာကြောင့်ပြီးခဲ့တဲ့ February လကကျင်းပခဲ့တဲ့သမ္မတထရမ့်နဲ့ကင်ဂျွန်းအွန်တို့ရဲ့ဗီယက်နမ်ထိပ်သီးဆွေးနွေးပွဲဟာပြတ်သွားခဲ့ပါတယ်။အဲ့ဒီထိပ်သီးဆွေးနွေးပွဲပြီးချိန်ကဆက်လို့မြောက်ကိုရီးယားဘက်ကအတော်လေးကိုအတန်တိတ်နေခဲ့တယ်လို့လည်းကြွမ်းကျင်သူတွေကပြောပါတယ်။တရုတ်နိုင်ငံကလည်းအမေရိကန်နဲ့ကုန်သွယ်ရေးစစ်ပွဲတွေဆက်ဖြစ်နေတာကြောင့်မြောက်ကိုရီးယားနျူကလ িয়ার ပြဿနာကိုအာရုံမစိုက်နိုင်ပဲဖြစ်နေတယ်လို့အချို့အကဲခတ်တွေကဆိုပါတယ်။ Scott Snyder ဟာနိုင်ငံသားဆက်ဆံရေးကောင်စီကဖြစ်ပါတယ
်။ The main impact of trade tensions between the US and China is
အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးတင်းမာမှုမှာအဓိကအကျိုးဆက်ကတော့အမေရိကန်နဲ့တရုတ်ဆက်ဆံရေးလုပ်ငန်းစဉ်တွေမှာမြောက်ကိုရီးယားကိစ္စပေါ်ဦးစားပေးဆောင်ရွက်မှုဆော့ချလာတာဖြစ်ပါတယ်။အမေရိကန်နဲ့တရုတ်ဆက်ဆံရေးမှာတရုတ်ကတခြားကိစ္စတွေကိုပို့ပြီးတော့အာရုံစိုက်လာတာကြောင့်အမေရိကန်ကဖြစ်ချင်တယ်လို့မျိုးတရုတ်ဘက်ကကူပေါင်းဆောင်ရွက်မှုတွေရဖို့ပို့ပြီးတော့ခက်ခဲလာပါတယ်။
ကဲကတွေအတွက်တော့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်းအွန်နဲ့သူ့ရဲ့သံတမန်ရေးခြေလှမ်းတွေဘာတွေဖြစ်လာအောင်လဲဆိုတာပေလီအဖြစ်ရှိနေသေးပါ။ဒါပြင်မြောက်ကိုရီးယားနိုင်ငံမှာအခုတစ်ပတ်အတွင်းလှုပ်ခဲ့တဲ့နာမည်ကြီးဂျွန်မားနဲ့အာဂသာတရုတ်ပြပွဲဖွင့်ပွဲကိုကင်ဂျွန်းအွန်တက်ရောက်ခဲ့ပြီးတဲ့နောက်ဒီပွဲကိုဘာကြောင့်ယာယီရဆိုင်းလိုက်သလဲဆိုတာကိုလည်းအကဲခတ်တွေကသိနေကြပါတယ်ခင်ဗျာ
။ကိုရီးယားနိုင်ငံမှာရှင်အခုဆက်ပြီးတော့ထိုင်းနိုင်ငံမှာဝန်ကြီးချုပ်အသေးရွေးချယ်လိုက်တဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်။ထိုင်းအာဏာသိမ်းစစ်ကောင်ဆောင်ဟောင်ဘိုချုပ်ကြီးပရာယွတ်ချန်အိုချာကိုထိုင်းနိုင်ငံရဲ့ဝန်ကြီးချုပ်အသေးအဖြစ်မနေ့ဇွန်လ9ရက်နေ့မှာလွှတ်တော်ကရွေးကောက်တင်မြှောက်လိုက်တဲ့အပေါ်တိုင်းပြည်သူတွေကြားမှာမတူညီတဲ့အမြင်သဘောထားတွေရှိနေပါတယ်။ဒေတာအတွင်းမှာမြန်မာအတွက်အရေးပါဆုံးအင်းကြီးချင်းနိုင်ငံတစ်ခုဖြစ်တဲ့ထိုင်းနိုင်ငံမှာအစိုးရတက်တက်လာတာကြောင့်ထူးခြားတဲ့ပြောင်းလဲမှုမရှိပေမဲ့ရွှေပြောင်းအလုပ်သမားတွေအရေးပါဝင်ထူးခြားတဲ့ပြောင်းလဲမှုတွေရှိမယ်မထင်ဘူးလို့ထိုင်းမြန်မာဆက်ဆံရေးကိုလေ့လာနေသူတွေကတုံ့တက်ပါတယ်။အပြည့်အစုံကိုကိုစုံဝင်းလိုင်ကတင်ပြပေးပါမယ်ရှင်
။2014ခုနှစ်မှာစစ်အာဏာသိမ်းခေါင်းဆောင်ဖြစ်ခဲ့တဲ့ဗိုလ်ချုပ်ကြီးပရာယွတ်ချန်အိုချာကိုအခုနှစ်မှလာမှကျင်းပခဲ့တဲ့ရွေးကောက်ပွဲမှာရွေးချယ်တင်မြှောက်ခံခဲ့ရတဲ့လွတ်တော်အမတ်တွေက ပထမနေ့မှာဝန်ကြီးချုပ်အဖြစ်မဲခွဲတင်မြှောက်လိုက်ကြတာပါအနာသိန်းစစ်ကောင်းဆောင်အဖြစ်နဲ့အစိုးရအဖွဲ့ကိုငါးနှစ်လောက်သူဥဆောင်ခဲ့တဲ့ကာလအတွင်းတန်းပြည်ကိုတည်ငြိမ်အောင်ထင်းထင်းနိုင်ခဲ့တဲ့အတွက်ဆိုပြီးသူ့ကိုထောက်ခံသူတွေရှိသလိုမျိုးဆက်တဲ့လူငယ်တွေကတော့တန်းပြည်မှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေအပေါ်အားမလို့အားမရဖြစ်ပြီးပြောင်းလဲမှုကိုလူလာကြောင ကိုအခုလိုပြောပါတယ
်မိကြိုက်ဘုံမချောက်อยู่แล้วเพราะว่าดูจาก5ปีที่มา
ปรายุทธ์วุญชุอภิเสร็จနေတဲ့အတွက်ကျွန်မစိတ်ချမ်းသာပါတယ်လွန်ခဲ့တဲ့9နှစ်ကသူ့ရဲ့လှုပ်ဆောင်ခဲ့မှုတွေကိုကြည်ချင်အဖြစ်သူကအခြေအနေတွေတည်ငြိမ်အောင်ထိန်းချုပ်ထားနိုင်ခဲ့တယ်ဘာပြဿနာမှမဖြစ်အောင်ဦးဆောင်နိုင်ခဲ့တယ်ဆိုတာတွေ့ရပါတယ
်ဒါပေမဲ့ဘန်ကောက်မြို့ကန်စုချန်ယာဘွန်ချူးကတော့ပြောင်းလဲမှုကိုလိုလားကြောင်းပြောပါတယ်
ผิดหวังนะคะเพราะว่าคนรุ่นใหม่ก็หนูก็เป็นคนรุ่นใหม่แล้วคือในอนาคต
จม่าတော့စိတ်ပြတ်မိပါတယ်ဘာလို့လဲဆိုတော့จม่าမျိုးဆက်တဲ့လူငယ်တူဖြစ်တော့လက်ရှိအခြေအနေထက်ကိုပို့ပြီးတော့ကောင်းမွန်တဲ့အနာဂတ်စီကိုတိုင်းပြည်ကိုဥတီသွားစေချင်ပါတယ
်ဥအောင်သူငယ်ဟာမဟာဗျူဟာနဲ့မူဝါဒလေးလာရေးအဖွဲ့ကဖြစ်ပြီးထမ်းမြန်မာဆက်ဆံရေးကိုလေးလာစောင့်ကြည့်နေသူလည်းဖြစ်ပါတယ်သူကလည်းဗိုလ်ချုပ်ကြီးဟောင်းပရာယုတ်ကိုဝန်ကြီးချုပ်အဖြစ်ရွေးချယ်လိုက်တဲ့အတွက်မြန်မာနိုင်ငံနဲ့ဆက်ဆံရေးကိုတည်တည်တာတာပြောင်းလဲသွားမယ်လို့မြူဆကြောင်းပြောပါတယ
်ကျွန်တော်ထင်တာတော့ဟိုသိရမြာဆရာအကြောင်းလည်းတော့ဖြစ်ဖို့မရှိပါဘူးအစိုးရကျဆက်ဆံရေးကလည်းအထူးကြောက်ရွံ့ဖို့တော့မရှိဘူးကျွန်မလည်းခင်ဗျာ
ဒါပြင်ထိုင်းနိုင်ငံထဲမှာရောက်နေကြတဲ့မြန်မာနိုင်ငံဘက်ကဒုက္ခသည်တွေအရေးရွှေပြောင်းအလုပ်သမားတွေအရေးစတာတွေဟာလည်းလက်ရှိအခြေအနေကပြောင်းလဲသွားမယ်လို့မယူဆကြောင်းပြောပါတယ
်ဒုက္ခသည်အရေးမျိုးပြောရင်ကျွန်တော်ထင်တယ်ထိုင်းနိုင်ငံကအတင်းကျပ်ကြီးနေပါပြီပြန်ပို့ဖို့အလားအလာမရှိပါဘူးနောက်တစ်ခါကျတော့ဒီကျွန်တော်တို့ရွှေပြောင်းလုပ်တာလားဆိုတော့အဲ့ဒီအရေးမှပြောမယ်ဆိုလို့ရှိရင်လည်းထိုင်းနိုင်ငံကဟိုဒီလုပ်သားတွေဆက်လုပ်သေးတယ်ကျော်ဒါနဲ့ပတ်သက်လို့လည်းပိတ်ချူချာပြောင်းဖို့မရှိပါဘူးနောက်တစ်ခါကျတော့ကျွန်တော်တို့ကုန်သွယ်ရေးကိစ္စတွေရှိတယ်ပေါ့နော်ဆိုတော့ကုန်သွယ်ရေးကိစ္စတွေမှာပြောမဆိုရင်လည်းထိုင်းနိုင်ငံကပြောမဆိုရင်ကျွန်တော်တို့စီကိုဈေးရောင်းနေရတယ်ဗျာတော်တော်ရောင်းရပါတယ်ဆိုတော့ကျွန်တော်တို့စီကကျတော့ပြန်ပြီးတော့ဟိုထိုင်းနဲ့ကုန်သွယ်ရေးမှာဝယ်စားတဲ့နိုင်ငံမျိုးဖြစ်နေတာပေါ့နော်ဆိုတော့ကျန်တဲ့နိုင်ငံရေးချင်းတွေကြီးတွက်ကြည့်လို့ဆိုလို့ရှိရင်လည်းဟိုကျွန်တော်ရှင်းတယ်စိတ်ပြီးတော့ဟိုချူချာချာကြီးအကြောင်းလည်းမရှိလို့ထင်ပါတယ်
ထိုင်းနိုင်ငံအတွင်းနိုင်ငံရေးမတည်ငြိမ်မှုတွေလာပေါင်းများစွာဖြစ်ပေါ်ခဲ့ပြီးတဲ့နောက်2014ခုနှစ်မှာစစ်တပ်ကအာဏာသိမ်းလိုက်တာဖြစ်ပါတယ်အဲ့ဒီနောက်အာဏာသိမ်းစစ်အစိုးရကဥဆောင်ပြီးဖွဲ့စည်းပုံအခြေခံဥပဒေအစ်စ်ကိုရေးဆွဲပြီးပြီးခဲ့တဲ့မလာကရွေးကောက်ပွဲတွေကျင်းပပေးခဲ့တာမှလည်းစစ်တပ်ကထောက်ခံတဲ့နိုင်ငံရေးပါတီကအနံ့ရအောင်မဲလင်လယ်မှုတွေပြုလုပ်ခဲ့တယ်ဆိုတဲ့ပြောဆိုမှုတွေထွက်ပေါ်ခဲ့ပါတယ်။ဒါကြောင့်လဲဒေသရင်းကနိုင်ငံရေးအခြေအနေတွေကိုခြုံငုံသုံးသပ်ကြည့်တဲ့အခါတဖြည်းဖြည်းဒီမိုကရေစီစိတ်သုံးလာတဲ့သဘောတွေ့ရကြောင်းဥအောင်သူငင်းကသုံးသပ်ပါတယ
်။ကျွန်တော်ထင်တာတော့ကျွန်တော်တို့ဒေသတစ်ခုလုံးမှပြန်ကြည့်ရင်ပေါ့နော်။ကျွန်တော်သိပြီးတော့ဒီမိုကရေစီမစစ်သေးတဲ့နိုင်ငံတွေများရကြတော့ဒီမိုကရေစီကလည်းနည်းနည်းနောက်ပြန်ဆုတ်လာကြလားပေါ့အထူးသဖြင့်ဟိုဖိလစ်ပိုင်မှာဆိုရင်ဟိုဒူတာပြေးလို့ပြောပေါ့နော်ဒီလို populist ဟိုလူလူကြိုက်တဲ့ခေါင်းဆောင်မျိုးတွေတက်လာတယ်ကျွန်တော်သိပြီးတော့ဒီမိုကရေစီစကားမပြောဘူးပေါ့နော်နောက်တစ်ခါကျွန်တော်တို့ကမ္ဘောဒီးယားလည်းမထူးတော့ဘူးအလားတူဟိုချိုင်းလည်းဖြစ်လာတယ်ဆိုတော့အဲ့တော့ data တစ်ခုလုံးမှာတော့ဒီဒီမိုကရေစီအလားအလာတော့ကျွန်တော်ထင်သိအားရစရာမရှိတော့ဘူးတော့ထင်ပါတယ်တခုပဲရှိပါတယ်အခုချိုင်းနိုင်ငံမှာဒီလိုနိုင်ငံရေးပဋိပက္ခကသိပြည်လေသွားတဲ့သဘောမျိုးမတွေ့ရဘူးပေါ့ဆိုတော့ဒီနေသားမှာတော့ဒီဂရိလာသုံးသက်တဲ့သူတွေကလည်းပြောနေတာစီးပွားရေးကျဆင်းနိုင်တယ်ဆိုတော့အလားအလာမျိုးဒါသုံးသက်နေကြတာရှိပါတယ်အဲ့တော့ထိုင်းနိုင်ငံစီးပွားရေးကျရင်ဘာဖြစ်ဖြစ်ဟိုကျွန်တော်တို့အိမ်ကြီးနိုင်ငံလည်းဟိုရိုက်ခတ်လာနိုင်တဲ့အလားအလာတော့ရှိတယ်ထင်ပါတယ
်ထိုင်းနိုင်ငံဟာမြန်မာနိုင်ငံကထွက်တဲ့ကုန်ကျစရိတ်အပြင်မြန်မာရှေ့ပြောင်းအလုပ်သမားတွေပေါ့အများအပြားမိခိုအားထားနေရတယ်လို့မြန်မာနိုင်ငံဟာလည်းထိုင်းနိုင်ငံကတွင်းလာတဲ့ကုန်ပစ္စည်းမျိုးစုံအပေါ်မိခိုအားထားနေရတာပါထိုင်းအစိုးရအဆက်ဆက်ဟာတက်လာတဲ့မြန်မာအစိုးရကိုထောက်ခံလေးရှိပေမဲ့စစ်တပ်ကြီးစိုးထားတဲ့ထိုင်းနိုင်ငံရေးလောကကြောင့်အစင်လာအဖြစ်မြန်မာစစ်တပ်နဲ့ပုံမိုရင်းနှီးတဲ့ဆက်ဆံရေးရှိလာခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုဇော်ဝင်းလှိုင်ပြောပြပေးခဲ့တာပါအခုဆက်ပြီးတော့မြောက်ဦးပုံနှွန်းတိုက်ပွဲအတွင်းအရက်သားနဲ့နှစ်ဖက်တပ်ဖွဲ့တွေထိခိုက်ဒဏ်ရာရမှုတွေရှိတဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်ရခိုင်ပြည်နယ်ပုံနှွန်းမျိုးနယ်အတွင်းမြမတက်မတော်နဲ့အေးအေးရခိုင်လက်နက်ကိုင်အဖွဲ့တို့ဖြစ်ပွားတဲ့တိုက်ပွဲမှာနှစ်ဖက်ထိခိုက်မှုတွေရှိတယ်လို့တက်မတော်ဘက်ကပြောပါတယ်မနေ့ကဖြစ်ပွားခဲ့တဲ့ပုံနှွန်းမျိုးနယ်နဲ့မြောက်ဦးမျိုးနယ်တိုက်ပွဲအတွင်းရွာသားတွေတေဆုံးဒဏ်ရာရမှုရှိခဲ့ပြီးဒေသခံရွာသားတွေလည်းစစ်ဘေးတန်းရှောင်နေရတယ်လို့ဒေသခံတွေကပြောတာပါဒီအခြေအနေကိုတော့ VOE မြန်မာပိုင်းသတင်းတောက်နိုင်ကွင်းကဆက်သွယ်မြင်းမြန်သတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ဗိုလ်လူကျိုးမြို့နယ်တွင်တပ်မတော်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA တို့တိုက်ပွဲဖြစ်ပွားရမှာတစ်ဖက်ထိခိုက်မှုတွေရှိခဲ့ကြောင်းသတင်းတွေကိုတပ်မတော်ဘက်ကအတည်ပြုပြောဆိုလိုက်ကြပါ။ခမီချောင်းနဲ့ကနမ်းမဲချေးရွာကြားမနေ့တုန်းကတိုက်ပွဲဖြစ်ခဲ့တာမှန်ကန်ကြောင်းတပ်မတော်သတင်းမှပြန်ကြားရေးဖွဲ့တွင်းမှုဘူမှုချုပ်စော်မင်းတို့ကအတည်ပြုပြောဆိုခဲ့ပေမဲ့ထိခိုက်ဒေဆုံးမှုကိန်းကနန်းသိကြကိုတော့ပြောခွင့်မရှိဘူးလို့လဲ VOA ကိုပြောပါတယ်။ นี่ก็ทางเข้าไปมาสิโอเคดีอย่างเสียเปล่าทางเข้าไปมาတော့ကျွန်တော်ဘက်ကတော့ဖိကြိုက်ခံရရမှုလို့ရှိတယ်ဟိုဘက်ကတော့ကျွန်တော်အလောင်းနဲ့ရလိုက်ပါရှိပါတယ်ကျွန်တော်ဖိကြိုက်ကြသူ့မပြောလို့ကျွန်တော်ဒီကဟာတဲ့ကျွန်တော်မပြောပါဘူးအလောင်းနဲ့ရလိုက်တာတော့ရှိပါမနေ့ကဖိကြိုက်တဲ့တိုက်ပွဲတွင်ကြိုက်ခိုက်တတ်မတော့အေးဘက်ကချောက်ထက်မနဲ့ကြာဆုံးခဲ့ကြောင်းကိုလည်းသတင်းတွေထွက်ပေါ်
Manega
Ponujumu, Nakami Chang, Kaname Chiwaja, Chipogare Taipuema, you are that it is so Tikai Tanya Yashi Kerelu, Kaname, you are that Duga Piovare.
The Lanagi Yalu, Yoga Yaki Sundali, Niman U, Yoga Yau, the Yadin, so Limaji Wa, Group Sura Wa, Demonore in a war.
ແລະນັ້ນຍົກຊິຊັ້ນຕົ້ຍຈາກອັນນັ້ນຍາດີຊິດາບໍ່ເອຄະມິດຊິຊ້ອງແນ່ຫໍກະນັ້ນມີຫນ້າທີ່ຢູ່ດອກບໍ່ເອີ້ອັນນີ້ຍາຄິດດາບໍ່ມັນຍາເຕີຊົງດອກແດ່ຕູກໍກະນັ້ນແມ່ຈີ້ຫວາກະອັດ
我们这边包多的，这边是他妈休息业，我们这边没得澳门人来讲休息业，包多的我们看他们自己的，有的人可能是在这边，然后当那个帮助，哎呀，对吧？过去你们那边的不？谁想物业？你要二十九岁的澳门人来讲，我说，这个你嘛，你那时候是别想跟谁一块干的，六月操办不要开发的。
มันนี่ก็ญาติในบ้านมาแล้วญาติอุ้มอยู่ในวีดาลีเจียวานี้มาตํารวจสิจองบงควยตักแก้ไขยาบีแล้วเนี่ยจีอยู่ในเปกมุจองยัวดารุอุติไกตันยายาชิแก่แล้วลูกวีดาลีเจียวาตาอุผิวก็สู่บาเรบงปองเนี่ยตลอดสั้นติดแล้วแต่ไม่รู้ว่าจังเลยนะเทพเจ้าคือตลอดสั้นติดแล้วเนี่ยจะว่าแล้วเนี่ยมาตอนนี้เดี๋ยวแต่งงานก่อนตัวจริงตัวเองญาติอุ้มสิมันญาติติดคนเดียวนะญาติอุ้มสิทางมาตันยายาชิตัวเรามีรู้มีก็รอวีดาลีเจียวาก็ต้องขันเตี้ยเนี่ย
69年的亚巴勒，明年亚五秒的队，别看大家没皮皮，那是亚五岁有嘛，谁孤单的亚巴勒？没得是队伍路，他们让责任嘛，变成一队一幕，不么就说明通啊，别话嘞。这看比那队，你嘛是咱那，你看人家干一块多家，再不是那队嘛，哎呀，大队体态得少目的，不么人家拉你巴勒，看呀。
南国人这边被捕查了吧？库塞比奥特林北面这边罗马罗，库拉梅奥多巴第一个傻逼，乌罗巴超能人啊，拉梅奇多里一对，三幺五三特别罗马批将，后天呢，奇多来一回尼塔那亚西多个表来办的，阿夏能人的超过门尼个维萨批项目里楼开边面，因为没亚西的将维班目里西拉边那办，库罗乌罗巴能人女被批项目楼来啦批将维班那里来西办的，故作特阳光啊，你这边被捕查了批办的先。 乌幺巴超能人批的，咱们的意大利、奥地利、瑞士、瑞士兰、西班牙超能人去多来，比如我们要不先别过转，再要比萨古、奥多巴拉个啥比别多来了，或者你去多来，问你他那个表话的，那是要比萨吉他们的给啥呢？不得了，如果没记得他那个张家他讲，或者去问你他那，就这样没人中文有哪样个富有一个表话的。乌幺巴超能人啊，那他这个奥多巴拉。
三门，他就那个昆明街也有一个喏，比萨吉，他们得给啥不喏？啥的也偏了哦，这啥呀？卢木吉家，那比如人家问你他那不喏？哎呀，你不要叫人家那边的，是不是时间多嘛吧？好在那提多来问你他那个，这边张国瑞呀，对有香港的麦高，比萨批项目里，那个真的别个比，今天转来，他敢他都抓不起来的。 မြန်မာနိုင်ငံကတိုင်းနာဒေသတွေကလက်နက်ကိုင်ပြည်ပခိုင်နေတဲ့သူလူမျိုးတုံးတက်ဖြတ်တဲ့အထိလူခွင့်ရချုပ်ပေါင်းမှုရှိခဲ့တဲ့ဆိုပြီးကုလသမဂ္ဂပါဝင်နိုင်ငံတကာစွပ်စွဲချက်တွေထွက်ပေါ်လာခဲ့ပြီးရဲ့နောက်မှာနိုင်ငံတကာကခီးသွားတွေကိုတတိပေးရရှိတယ်လို့နောက်နိုင်ငံကခီးသွားရလဲမြန်မာနိုင်ငံကလာနေသွားခဲ့ရပါလက်ရှိမှာအာရှခီးသွားတွေကိုပဲအာထနေရရင်မြန်မာနိုင်ငံမှာဥရောပခီးသွားတွေအတွ
ဒီချိန်ရတော့ဒါနှစ်တိုင်းရတော့ဧည့်သည်တင်ရှိဦးလေဧည့်သည်တအားနေတယ်ပေါ့ ဒါမင်းတို့အခုလာမဲ့နှစ်2019 2020အဲ20ပွင့်နေရပြီကောအမရဲ့အမြင်အရတော့တအားကြီးတော့ပြန်ကောင်းလာမယ်လို့တော့မမြင်ဘူး
2018မှာပြည်တွင်းဝင်ရောက်ခဲ့တဲ့နိုင်ငံခြားခီးတဲ့အရေအတွက်ဟာ 1.4 တန်းရှိပြီးဒါဟာတစ်နှစ်ကို 2.6 ခန့်တိုးလာတာလို့ဟော်ဒန်နစ်ခီးသွားလာရေးဝန်ကြီးဌာနရဲ့ဇန်နဝါရီ16ရက်ထုတ်ပြန်ချက်မှာဖော်ပြထားတာပါတရုတ်ဧည့်သည်ကအများဆုံးဖြစ်ပြီးသူ့ရဲ့နောက်မှာထိုင်းဂျပန်တောင်ကိုရီးယားနဲ့အမေရိကန်ပြောင်းစုအစဉ်တိုင်းရှိနေပါတယ်လက်ရှိအထိရောပြည်တွင်းကိုဝင်ရောက်ခဲ့တဲ့ခီးတဲ့အရေအတွက်ဟာအာရှနိုင်ငံတွေကဖြစ်ပါတယ
်ဒေါ်ရရှိများရှင်မြန်မာနိုင်ငံမှာရှစ်လေးလုံးအောင်ကြွားမှုပေါ်ပေါက်ခဲ့ပြီးနောက်တစ်နှစ်မှာပဲကျုံနေရတဲ့တရုတ်နိုင်ငံဘေကျင်းမြို့တော်ကတီယန်နမ်ရေးခင်းဟာဒီသတင်းပတ်ထဲမှာပဲအနှစ်30ပြည့်သွားပါပြီဒီမိုကရေစီလွတ်လပ်ခွင့်တွေအတွက်ကျောင်းသားလူငယ်တွေဥစားလှုပ်ရှားခဲ့ကြတဲ့အောင်ကြွားမှုနှစ်ခုစလုံးကိုတော့အာဏာပိုင်တွေကဖြိုခွဲခဲ့ကြပါတယ်ဒီလိုတူညီမှုတွေရောကွဲပြားမှုတွေပါကျုံနေရတဲ့လှုပ်ရှားမှုနှစ်ခုကနေတက်ကြွလှုပ်ရှားသူတွေရောအာဏာပိုင်တွေဘက်ကပါသင်ကန်းစာယူစရာဘာတွေများကြံရစ်ခဲ့ပါလဲဒီလှုပ်ရှားမှုတွေဟာအခြေအနေဖြစ်ခဲ့တယ်လို့ဆိုနိုင်ပါလားဒါမှမဟုတ်အပြောင်းအလဲတွေအတွက်တစုံတရာတွန်းအားတွေဖြစ်ခဲ့တာဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနေပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ဒီရက် Facebook စာမျက်နှာမှာလည်းမှတ်ချက်တွေထုတ်တင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညတော့ရောက်လေလိုက်စဉ်ကကြိုဆိုပါရစေ
။လာမယ့်စနေညတော့ရောက်လေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်။ Max Lima လို့ခေါ်တဲ့ရင်းရင်းငင်းနဲ့ Atlantic သမုဒ္ဒရာကိုဖျက်ဖို့ရဲ့အတီးကျမတတ်မှတ်ရသေးပေမဲ့လည်းနောက်ဆုံးအဆင့်ပြင်ဆင်နေပါတယ်။ထူးခြားတာကတော့ဒီရင်းရင်းငယ်ပေါ်မှာလူလိုက်ပါမှာမဟုတ်ပဲအဝေးကပဲထိန်ချုပ်မောင်းနေမှာပါ USD လူတဲရောက်မောင်းနေမှာမဟုတ်တဲ့အတွက်ဒီရင်းရင်းငယ်ဟာပထမဆုံးအချိန်နေနဲ့ Atlantic သမုဒ္ဒရာကိုဘယ်လိုဖျက်ကူးမောင်းနေမလဲဆိုတဲ့အကြောင်း Kevin Enos ပြပို့ထားတဲ့သတင်းလွှာကိုကိုအောင်ကတင်ပြပေးထားပါရဲ့ရှင်
စနမီဒါအရှိရှိရဲ့ Max Lima ရေရင်ငယ်ဟာတမိုင်းဝင်ခီးစဉ်ဖြစ်နေကနေဒါကနေအင်္ဂလန်ကို35ရက်ကြာဖြတ်သန်းခုံမောင်းမှာပါလူတွေပေးအနေကင်းရှင်းအောင်ရည်ရွယ်ပြီးတော့အခုလိုအဝေးဒိမ်းမောင်းသူမဲ့ရင်ကိုဖန်တီးတာဖြစ်ကြောင်းဒီရေရင်ငယ်တည်ဆောက်တဲ့ကုမ္ပဏီကပြောပါတယ် Seekit International ကုမ္ပဏီက Engineer Ashley Scott က
လူတွေမောင်းနေတဲ့ရင်တွေအားလုံးကိုဒီလိုရင်မျိုးနဲ့အစားထိုးဖို့တော့မဖြစ်နိုင်ပါဘူး။ဒါပေမဲ့လည်းတက်နိုင်သမျှလူတွေကိုအန္တရာယ်များတဲ့နေရာကနေလုံခြုံစိတ်ချရတဲ့ပတ်ဝန်းကျင်မှာလုံလုံနိုင်အောင်ပြုလုပ်ထားတာပါ။ဒါဟာဒီ project ရဲ့အဓိကရည်ရွယ်ချက်တစ်ခုဖြစ်ပါတယ်
။အဝေးကနေထိန်းချုပ်မောင်းနေပြီးတော့လူလိုက်ပါစရာမလိုတော့တာကြောင့်ဒီရင်တင်မောတွေရဲ့ပုံစံလည်းပြောင်းလဲလာပါတယ်။ engineer တူဖြစ်သူ Ben Simpson က
If you take the people out of the equation,
you လဲစရာမလိုတော့ဘူးဆိုရင်စလင်ကန်းမီးဘို၃ရေ၄ရေစစတာတွေလည်းမလိုတော့တာကြောင့်အခုအသုံးပြုနေတဲ့ပင်လယ်ကူးသင်္ဘောတွေတဲ့အရွယ်စားငယ်သွားမှာပါ
ဒီရေရင်ငယ်ဟာကုန်ကျစရိတ်သက်သာတဲ့ဘက်ထရီနဲ့လောင်စာဆီရောတုံးတဲ့ hybrid ယာဉ်အမျိုးအစားဖြစ်ပါတယ်တိတ်ပြီးတော့လိုအပ်လာမယ့်အခြေအနေတွေကြုံလာမယ်ဆိုရင်လည်းအဝေးကနေဒီရေရင်ကိုထိန်းချုပ်မောင်းနေနိုင်အောင်လဲဆောင်ရွက်ထားပါတယ် Seekit Company ရဲ့ညွှန်ကြားရေးမှူး James Fanshaw က
What is now available through technology?
ဒီနောက်ပိုင်းမှာမြင်ရတာတွေကကမ္ဘာတစ်ပတ်ချင်းမှာဖြစ်ပျက်နေတာတွေကိုမဆိုးစလောက်ကလေးနောက်ကျပြီးမြင်နေရတာပါ။တင်မောကပင်ရဲ့အခန်းထဲကနေတော့တင်မောရဲ့နောက်မှာဘာတွေဖြစ်နေလဲဆိုတာကိုတွေ့ဖို့ကခဲယဉ်ပါတယ်
။ Max Lima ရေရင်ငယ်ဟာသူ့ရေသနာလုပ်ငန်းတွေမှာအသုံးပြုနိုင်တာကြောင့်လဲတမောတရားကျမ်းမြင်ကိုလေ့လာတဲ့ပြိုင်ပွဲဖြစ်တဲ့ Shell Ocean Discovery Express လို့ပြိုင်ပွဲဝင်နိုင်မှာလဲဖြစ်ပါတယ်ခင်ဗျာ။
ကိုအောင်ပြောပြပေးခဲ့တာပါ VOE ကကျမတို့အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOE Internet ဆံမျက်နှာ burmese.voenews.com မှာနားဆင်နိုင်တယ်လို့ VOE ရဲ့ Facebook ဆံမျက်နှာ VOE Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ဒီကနေ့ညပိုင်းအတွက်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာမို့စောင့်မျှော်နားဆင်နိုင်ပါရဲ့ရှင
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့တိုင်းဒို 19:25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာတိုင်းဒိုမီတာ 25:32 နဲ့တိုင်းလက်မီတာ190ကနေပြန်လည်ကြည့်ထုတ်လည်နေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပိုင်းညပိုင်းထုတ်လင်းချက်တွေကိုလိုင်းတိုမီတာ1925နဲ့32တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးကဏ္ဍ၊မြမာရေးသုံးသက်ချက်နဲ့အတူတိုင်းရင်းသတင်းလွှာကဏ္ဍမှာတော့
ဒီထုတ်လာတဲ့မာဘယ်ကျောက်တွေကသေုပ်ပြည်တဲ့ကိုတင်ဖို့ရဲ့အဲ့ဒီမာဘယ်ကျောက်ရဲ့အစအနတွေကရှည်လီမြစ်ထဲကျသွားပြီးတော့
ကျန်းပြည်နယ်မြောက်ပိုင်းတရုတ်မြန်မာနယ်စပ်နန့်ခမ်းမြို့မှာကုမ္ပဏီ၃ခုကမာဘယ်ကျောက်တွေတူးဖော်ပြီးတရုတ်ဖက်ချန်းကိုတင်ပို့နေတဲ့ကိစ္စနဲ့ပတ်သက်ပြီးနန့်ခမ်းမြို့နယ်သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ဥက္ကဋ္ဌဦးဆိုင်အောင်ဝင်းပြောသွားတာပါ။တိုင်းရင်းသတင်းလာကန္တာမှာအပြည့်စုံကိုနားဆင်ရပါမယ်။အခုဆက်ပြီးတော့အပတ်စဉ်ခန်းကျန်းမာရေးကန္တာမှာသွေးလေးဘက်နာအပိုင်းနှစ်အဖြစ်ကုသမှုအကြောင်းကိုတင်ပြထားပါတယ်။သွေးလေးဘက်နာယောဂကုသမှုကယောဂပြင်းထန်မှုအလိုက်အမျိုးမျိုးရှိပြီးလူနာဘက်ကလိုက်လို့ရမှာတွေလည်းထပ်တူအရေးကြီးတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။ကုသမှုအစဉ်အဆက်ပဲလို့ရှိပြီးလူနာတွေဘက်ကဘလို့အလေးနဲ့လိုက်လို့ဖို့နဲ့အနီးပတ်ဝန်းကျင်ကဘလို့ကူညီပေးဖို့လိုပါတယ်။ဒီအကြောင်းကိုအယိုးအကျော်အစ်စ်အထူးကုနဲ့ဆေးတက္ကသိုလ်တက်အယိုးအကျော်အစ်စ်ဆေးပညာဌာနပမောက္ခဌာနမှဒေါက်တာချစ်စိုးကိုကိုဝင်းမင်းကမေးမြန်းတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့ရိုးချောစစ်အထူးကဆရာဝန်ကြီးနဲ့ပမောက္ခဒေါက်တာချစ်စိုးခင်ဗျာကျွန်တော်တို့ဒီသွေးလေးဘက်နာနဲ့ပတ်သက်ပြီးတော့ပြီးတဲ့တစ်ခေါက်ပြောခဲ့တဲ့ကောဒီဖြစ်ရခြင်းအကြောင်းရင်းတွေနောက်လက္ခဏာတွေနဲ့ဒီယောဂါကိုဘယ်လိုဆုံးဖြတ်ရမလဲဆိုတာတွေကိုကျွန်တော်တို့အဓိကပြောခဲ့ပါတယ်ဆရာဒီတစ်ခေါက်တော့ဆရာကြီးယောဂါဖြစ်လာပြီလို့ရှိရင်ဘယ်လိုအတိအကျကုသဖို့နေထားတွေကိုအဓိကပြောမှာဖြစ်ပါတယ်ဆရာအဲ့တော့ယောဂါဖြစ်လာပြီဆိုရင်ကုသနည်းနဲ့နေထားတွေကဘယ်လိုရှိလဲဆရာ
ကုသမှုနေထားကြတော့လေဒီကယောဂါရဲ့အကျဉ်းအားကိုတွက်ချက်ကြည့်ရတာပေါ့နော်ဆက်ကြည့်တဲ့အခါကျတော့စစ်ကဈေးဘူးဆိုပေမဲ့တချို့ကလည်း6ခုလောက်ဖြစ်တယ်တချို့ကလည်း10ခုလောက်ဖြစ်တယ်ဆိုတော့စစ်ဘယ်နှခုလောက်ကြောင်းမလဲတော့ကျွန်တော်မှတ်တမ်းတင်တာပေါ့လေနောက်ပြီးတဲ့အခါကျတော့ဒီ ES ကတက်တယ်ဆိုတာပေမဲ့20အနေပေါ်မှာ100လောက်ထိတက်နေတာပေါ့ဒီပြင်ဆုံးမျိုးပေါ့ရောင်ရမ်းတက်ကအဲသူဘလောက်တက်လဲဆိုတာထည့်ပြီးတော့တွေ့ရတယ်ဆက်ပြီးတဲ့အခါမှာနာကျင်မှုဘလောက်ဆိုတယ်ပေါ့တချို့ကစစ်ကကြောင်းမမဲ့နာတာနည်းနည်းပဲတချို့ကျစစ်ကကြောင်းမမဲ့အရင်နာတယ်အဲ့လည်းထည့်တွေ့ရတယ်ဒီအရေကို formula နဲ့မှ check လုပ်လေလို့ရှိရင်ဒီနေ့ပဲရောင်းတာလားတို့လိုရောင်းတာလားအရင်ရောင်းတာလားဆိုတော့30ခွဲလိုက်တယ်။ခွဲပြီးတော့မှဈေးကပြည့်စုံနဲ့စားမလားလေလက်ဈေးနဲ့စားမလားဒီနည်းနည်းလေးဈေးနှစ်ခုပေါင်းပြရမလားဆိုတော့မှတောက်ဈေးကိုစဉ်းစားရတာပေါ့လေ။အဲဒီလိုတောက်ဈေးတွေကတော့ဒီမှာတော့အသုံးများတာကတော့ဒီတော့ငှက်ဖျားဈေးလိုအစီအရတယ်ကလိုရီကွင်းပေါ့လေ။အဲနောက်ပိုင်းတော့ hedgehog ဈေးကလိုရီကွင်းဆိုတော့ပုံပြီးတော့မှဆိတ်ချရတဲ့ဈေးလေးပေါ်လာတယ်။အဲ့ဒီကကြတော့နည်းနည်းလေလက်လောက်ပြလာပြီလို့ရှိရင်တော့ B2 traffic to the food my to ဆိုတဲ့ CD သုံးရပါတယ်။အဲ့ဒီနေမှာပို့ပြီးတော့မှပြင်းထန်တဲ့လေဗနာအဆင့်လို့သတ်မှတ်တယ်ဆိုရင်တော့ဒီ CD နှစ်ခုပေါင်းပြရပဲဒီဒီ။နောက် C1 ကုတုံးလို့ခေါ်တဲ့ CD လည်းသုံးလို့ရတယ်။ခုခံတက်ကိုခုခံတက်နဲ့ပြန်ပြီးတော့မှထိပ်ပြီးတဲ့ CD ပေါ့နော်။ထိုး CD လည်းရှိပါတယ
်။ဟုတ်ကဲ့ဆရာကြီး။ဒီလူနာဘက်ကနေပြီးတော့ဒီကုတနေတဲ့အချိန်မှာပေါ့နော်။အိမ်မှာလုံနိုင်တဲ့ကုသမှုမျိုးရောရှိလားဆရာ
။ဒီနာဘက်ကလည်းတုံ့မှုတပုံတော့ကအရေးကြီးတယ်။ဆရာဝန်ကတုံ့မှုတပုံ။နောက်တုံ့မှုတပုံကတော့ပြင်လဲထူအောင်ရေးကုသမှုပေါ့လေ။ဒါလူနာလည်းမလိုရမလဲဆိုတော့တစ်ဖက်ကတော့ဆရာဝန်ပြီးတဲ့ဈေးကိုဆရာဝန်ပြီးတဲ့အတိုင်းစားဖို့ပါတော့အရေးကြီးရပါတယ်။ဒုတိယတစ်ပိုင်းကတည်းကတော့ဆရာဝန်ကဈေးကျင်ကနေကျင်ကြားလိုက်တယ်ဆိုရင်အဲ့ဒါကိုအိမ်မှာဆွေးဆွေးနေနေလို့ပို့လို့ပဲ။ဒီဆရာဝန်ကဈေးကျင်ကအချိန်ကမှတော့တစ်ခါပဲပြလိုက်နိုင်ပေမယ့်အဲ့တခါနဲ့လုပ်ရုံနဲ့ရောဂါကသက်သာသွားဘူး။ဒါကြောင့်အိမ်မှာညမနဲ့သမတ်ရတဲ့အချိန်တိုင်းမှန်မှန်လုပ်သွားမှဒီအစ်စ်ကြီးကောက်ကွေးမသွားအောင်ခောက်ခွေတိုင်းပါပေါ့နော်။အဲ့တော့သမတ်ရဲ့အစ်စ်ကြီးကိုလှုပ်ရှားနေတဲ့လူချင်းကနေဒီလုပ်ပြီးပို့လို့ရတယ်။အဲ့တစ်ခါကကြတော့လေအစားအသောက်အနေနဲ့စဉ်းစားမှုလုပ်တယ်။အစားအသောက်အနေနဲ့ဆိုတာကဒီရိုးဗီဇကြီးကိုစုံစော်တဲ့အစားအသောက်တွေကဒီစူးပြီးပါတဲ့အစားအသောက်တွေပေါ့။ဒီမှာအချူရည်တောက်တယ်ဆိုရင်အချူရောင်ချူရည်ဆိုရင်ကောင်းတယ်။ လေရောင်တို့ဝါရောင်တို့ဆူတဲ့အကျိုးရည်ရည်ဆိုရင်ရောဂါအောင်ထားနေတာပေါ့နော်အဲ့လိုပဲဆူပြီးပါတယ်ဒီမဲ့စားတော့ဒီမှာလက်ဖက်ထားရင်လည်းဆူပြီးပါတယ်လက်ဖက်ဒီစားမင်းပေါ့ဖြစ်ဆိုင်လေအဒီအောင်ဆူရတဲ့မြစ်တွေဆိုရင်မကောင်းဘူးအဖြူရောင်မြစ်ဆိုရင်ကောင်းတယ်မဆူသေးဘူးကတည်းကရှောင်ရတာပေါ့ဒီမှာခက်တာကအပြင်မှာလည်းရှောင်လို့ဒီမဲ့ဆိုခက်တယ်နောက်တစ်ခုကတော့ကာရှိဆောင်လုပ်ရတဲ့စားတော့ဒီပေါ့ဆူပြင်းကဒီဝတ်ဝန်းကျင်လိုမျိုးပြေကွန်လိုမျိုးနားပစ်တာလိုမျိုးသူကကြာချိန်အောင်ကျတော့ဓာတ်ပစ္စည်းနဲ့ပေါင်းစပ်ထားတဲ့အမှအဲဒီဓာတ်ပစ္စည်းတွေကခန္ဓာကိုယ်ထဲမှာပြည့်စုံတဲ့ဥဆုံးဆွာတဲ့အဲကြောင့်ဓာတ်တွေလည်းရှောင်ရှားဖို့လိုတယ်ပေါ့နော်အဲ့သူရှာမှုကတော့သူရှာတော့လာမှုပြန်မှာဒီလက်ပတ်မှုကောင်းမှာဒီကံအားရတဲ့စနစ်ကြလာမှာအဲ့တော့မြဲထိုင်နေလည်းမကောင်းဘူးစပတ်ကိုတုံးရဲတည့်ရက်ကိုနိုင်ဘွယ်တော့တော့လမ်းလျှောက်ပြေးနေတာမှာအားရတဲ့မှုလို့ဖြစ်နေပေါ့
ဟုတ်ကဲ့ဆယ်အဲ့တော့အခုလိုဒီအစ်စ်တရားရောင်ပြီးနာနေတဲ့ခါကျတော့ခုနလှူရှာမှုရာဒီမိနစ်30ပေါ့နော်လမ်းလျှောက်ပြေးတဲ့အနေထားမှာအရန်အလိုချင်လှုပ်ဖို့အနေထားမျိုးရောက်သွားမှာရောဆိုရင်ရလားဘယ်လိုဆရာချမ်းပေးချင်လဲ
အဲ့ဒါကလည်းဟုတ်တယ်ကဆူလူနာကြတစ်ခွတ်ဆုံးအဲ့ဘယ်ကြောင်မဆိုရင်ဒါကပြီးတာလို့ပါလို့တည်းတော့ငုံနေတဲ့တော့ပူဆိုးတာလည်းရှိတာပေါ့နော်အဲ့တော့ရှင်ဆက်ဖို့ကတော့ကိုယ်ခန္ဓာကိုယ်ပဲအကျံပေးချက်ပဲသူ့ခန္ဓာကိုယ်ကနေပြီးတော့မှနားလာပြီဆိုလို့ရှိရင်သူကဒါအကျံပေးနေတယ်သမချောင်းနေတော့ပေါ့နော်အဲ့တော့ကိုကဆီးတော့တယ်ဒီအချိန်လေးတွေကဆီးဝင်လည်းလုပ်ပဲလို့သက်သာနေတယ်ဆိုရင်တော့ကိုကရှောက်လို့ရတာပေါ့နော်ပြီးပြီးတော့မှရောင်ပြီးတော့နားနေပြီဆိုတော့ရှောက်လို့မရဘူးအဲ့တော့ကိုကရှောက်ကြည့်ချက်ကြည့်လို့မနာဘူးခဏနေဆိုရင်တော့နိုင်ဘောတီအောင်ချောင်းချောင်းရင်းနဲ့မှအစ်တီရနာလာတယ်ဆိုရင်တော့နားပြီးတော့အိမ်လေးပို့တော်နိုင်ပေါ့ဒီပြည်နဲ့တူတူပြီးတော့ချောင်းသွားမှာပေါ့နော်10မိနစ်လောက်ကြောက်တယ်ခဏနေဆိုရင်10မိနစ်ချောင်းတပတ်လောက်ယူလို့ရှိရင်ကိုကအချိန်ကြီးကောင်းလာဆိုရင်မိနစ်10လောက်အဲတပတ်လောက်နေလို့အချိန်ကြီးကောင်းလာဆိုရင်နိုင်ဘောလောက်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့အခုလိုကတိကုသမှုခံယူနေတဲ့အချိန်မှာအလုပ်ပဝင်ခြင်းတို့အိမ်ပဝင်ခြင်းတို့ဟာရောဘလိုမျိုးသူတို့ဝိုင်းခုန်ကြီးပေးတယ်လဲဆရာလူနာကတော့ဘလိုမျိုးသူတို့နဲ့ဆက်ဆံဆောင်ရွက်တယ်လဲဆရာ
ဒီမှာလေလူနာကြီးကတည်ပြင်ကြတာကဟိုကုမလာပေါ့လေအိမ်ကလူတွေကိုသူမျိုးလိုက်တဲ့ယောဂလူတွေတည်ကြတာရှိတယ်သူမျိုးလိုက်တဲ့အိမ်ကလူတွေလည်းဖြစ်တတ်တယ်ဆိုတာရှိတယ်သူတည်ရတာလေဒီလိုမောင်နှမတွေဆိုရင်တယောက်ဖြစ်ရင်နောက်တစ်ယောက်လည်းဖြစ်တာတွေ့ရတယ်ပေါ့နော်အဲ့ဒါကတော့ဒီကုတာပေါ့ဘူးသူကဘီကမှာပါလာတဲ့ခါကျတော့တယောက်ဖြစ်ရင်နောက်တစ်ယောက်လည်းဖြစ်တာဆိုတော့အတူနေလို့တော့မကူပါဘူးကြောက်ကုစိတ်ရောတာမဟုတ်ဘူးပြင်မာအတူလက်ပေါ်နေနေလို့ရတယ်ဖြူစုလို့ရတယ်အတူဖေးမလို့ရတယ်အဲ့တော့သူတို့ကိုပြင်မာတက်နေတော့ဖေးမလို့ရပါတယ်ဆက်ကြကြတော့လေသူတို့ကိုတိတ်ပြီးတော့ဖေးမပြီးတော့အကြီးကြီးကြီးနဲ့နေရလို့ရှိရင်လေသူတို့အစ်စ်အမြစ်တွေကိုမတုံးလို့ရှိရင်ပို့ပြီးတော့မှပြင်မိသွားရင်ဖြစ်တတ်တယ်အဲကြောင့်သူတို့ကိုအားပေးဖို့လိုတယ်သူတို့ကိုစုံဖျားသွားနာဖို့ကိုပို့ပြီးတော့မှလုပ်ဖို့ပြင်နေတဲ့တုံးပေးဖို့လိုတယ်သူတို့ဒီကင်ရမလို့ဘူးလို့ရှိရင်ဘာလို့မလုပ်တာလဲ။နာနေသေးသေးလားမနိုင်လို့ပါ။ကိုကနေပြီးတော့မှရှင်းနေပြီးတော့ပျောက်ပြေးဖို့လိုတာပေါ့နော်။နောက်တစ်ခုကတော့ဘေးနာရီနေနေကိုဒီလူနာနေနေပေါ်လို့ဘူးလိုတာကဒီဦးယောဂမှာစီးပြီးတောက်နေတဲ့ခါမှာပဲစီးပြီးယောဂကြောင့်ဖြစ်ပြီးဖြစ်လာတဲ့ချူချူလေးတွေလည်းရှိတယ်။အဲ့ဒါလေးတွေကိုလည်းပြီးတော့မှစောင့်ကြည့်ပြီးလို့ရပါတယ်။ဒီလိုလောက်လို့ရှိရင်ဒီခါကျမျိုးလုံးတွေပဲဟွာတတ်တယ်။မျိုးလုံးဟွာတယ်ဆိုတော့လူနာကိုကိုကိုသိပြီးတော့ကြည့်ရပါခက်တယ်။ဒီရအိမ်သားနေရှိတော့မှမြင်တာပေါ့နော်။အဲ့ဒီတော့လည်းလည်းဝါလို့ပဲဒါဆိုရင်ကျောင်းဝင်ရှိလို့ပြန်ပြီးတော့ပြရတာပဲလည်းရှိတာပေါ့လေနောက်တစ်ခုကတော့ဟိုမိသားစုမှာအိမ်ဆောင်ပဲရှိတယ်ဆိုရင်တော့သတိထားဖို့တစ်ခုရှိတာပေါ့လေဒီရိုးရိုးစိတ်စီစီကများချင်းတောက်နေလို့ရှိရင်ကိုယ်ဝင်ဆောင်လို့ပြရဘူးကိုယ်ဝင်ဆောင်လိုက်လို့ရှိရင်ကလေးမှာခွန်းနာကိုချိုးရင်းတာလေးပါလာတာတို့ကကိုယ်ဝင်ပြက်ကြတာပဲလေဖြစ်တယ်အဲ့ကြောင့်အဲ့ဒီအချိန်မှာတော့နှုတ်ညင်းပြီးတော့မှကိုယ်ဝင်ဟိုအားသက်ချာနေတဲ့ပုံတို့မှာခဏစားစားဖို့လည်းလိုတာပေါ့နော
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်ကျင်းဆက်တဲ့ကျမကြီးအစီအစဉ်ကိုနားဆင်ခဲ့ရပြီးအခုတော့ဒီတစ်ပတ်ဥအောင်ခမရဲ့မြမအရေးတုံ့သက်ချက်မှာတော့မြမပြည်မှာဒီမိုကရေစီအသင်ကူးပြောင်းနေတယ်ဆိုတဲ့အကြောင်းပြချက်နဲ့ထိုင်းမြန်မာနေဆက်ကဒုက္ခသည်စခန်းတွေကိုထောက်ပံ့မှုလျှော့ချလိုက်တဲ့အတွက်ကရင်ဒုက္ခသည်တွေအခြေအနေဆိုးဝါးနေပုံကိုဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြပေးထားပါရဲ့ရှင်
ဒီမိုကရေစီအတွင်းကူးပြောင်းမယ်ဆိုပြီးဦးသိန်းစင်အစိုးရတက်လာတဲ့နောက်ပိုင်း KNU ခရင်တပ်ဖွဲ့နဲ့အပြစ်အခတ်ရပ်ဆဲလိုက်တာအခုဆိုရင်ခုနှစ်နှစ်ကျော်ရောက်နေပါပြီ NLD အစိုးရတက်လာတဲ့အခါမှာတော့ဒီမိုကရေစီအတွင်းကူးပြောင်းဖို့ပိုပြီးအရှိန်ရလာပြီလို့ယူဆကြကြပါတယ်ဒါပေမဲ့ခရင်ပြည်နယ်မှာထိတွေ့တိုက်ပွဲလေးတွေဖြစ်ပွားနေစေဖြစ်ပါတယ်ဖားပွန်ခရိုင်ကြောက်ကြီးမြို့နယ်မှာစစ်တပ်ကလမ်းဖောက်တဲ့ကိစ္စကြောင့်တိုက်ပွဲတွေပြန်ဖြစ်တဲ့အတွက်နေရက်ကထွက်ပြေးရတဲ့ဥိမ်မဲ့ခရင်ဒုက္ခတွေထောင်ချီပြီးတိုးပွားလာပြန်ပါတယ်။နေရက်ပြန်သူတွေ စိုးရိမ်စရာဖြစ်နေပါတယ်ဒီနှစ်ပိုင်းထုတ်ပြန်တဲ့ကုလသမဂ္ဂလူ့ခွင့်ရေးဌာနစည်ရင်းရာပြင်းပြင်းနဲ့ကဒုက္ခတွေစကားတွေမှာအိုးအိမ်မဲ့နှစ်သိန်းနီးပါးရှိပြီးခိုင်းနေစားကဒုက္ခတွေစကား၉ခုမှာတသိန်းလောက်ရှိမယ်လို့သိရပါတယ်အများစုပါခရင်တွေပါဒီစကားတွေကိုရိတ်ခါထောက်ပံ့မှုလျှော့ချဖို့သို့မဟုတ်ရက်ဆိုင်ဖို့နိုင်ငံရေးအဖွဲ့အစည်းတွေကဆုံးဖြတ်တဲ့အတွက်ခရင်ဒုက္ခတွေရဲ့အခြေအနေဆိုးဝါးလာပုံကိုသောမတ်ဝီကရီဘလက်ဆိုသူကတရင်ရေးထားပါတယ်မြန်မာနယ်စပ်ကအတုထဒုက္ခတွေစကားကိုတွားရောက်သိလာပြီး AP 29ရက်နေ့က Asia Times မှာပေါ်ပြပါတယ်
အရင်လိုနေဆက်ဒေသကိုထောက်ပံ့မဲ့အစားမြန်မာအစိုးရရဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေကိုကူညီဖို့နိုင်ငံသားအစိုးရတွေကဆုံးဖြတ်တဲ့အတွက်မြန်မာဘက်ကဒုက္ခသည်စခန်းတွေစားဝတ်နေရေးခက်ခဲလာပါတယ်။အရင်က TBC နေဆက်အဖွဲ့ကရိတ်ခါထောက်ပံ့ပါတယ်။ TBC ကိုအမေရိကန်နဲ့အင်္ဂလိပ်အစိုးရကထောက်ပံ့ပါတယ်။ဒါပေမဲ့ဦးသိန်းစိန်အစိုးရလက်ထက်မှာတဝက်လျော့သွားပါတယ်။ဆွီဒင်နဲ့နော်ဝေးအစိုးရတွေကလည်းထောက်ပံ့မှုရပ်ဆိုင်းလိုက်တဲ့အတွက်ကရင်ဒုက္ခသည်တွေရရှိတဲ့ရိတ်ခါဟာတိတိသာသာနည်းပါးသွားပါတယ်။တယောက်ကိုဆန်15ကီလိုထောက်ပံ့နေရက6ကီလိုအထိရှော့ချလိုက်ပါတယ်။ဒါကြောင့်နေစားဒုက္ခသည်စခန်းတွေမှာအာဟာရဓာတ်ချို့တဲ့မှုနဲ့ကြုံနေရပါတယ်။ဆေးဝါးကုသမှုမှာလည်းမလုံမလောက်ဖြစ်လာပါတယ
်။2010နဲ့2016ခုအကြာမှာ TBC အဖွဲ့ရဲ့ရန်ပုံငွေတဝက်လောက်ညှော့နေသွားပါတယ်။ထိုင်းနိုင်ငံကဒုက္ခသည်စခန်းတွေမှာနိုင်ငံခြားထောက်ပံ့မှုကိုမီခိုနေရတာမို့ထောက်ပံ့မှုလျော့ချတာနဲ့အခြေအနေဆိုးဝါးတော့ပါလေဒုက္ခသည်စခန်းမှာရိတ်ခါမလုံလောက်လို့အပြင်ထွက်လို့လုပ်ဖို့ဆိုတာကလည်းစွန့်စားကားတစ်ခုလိုဖြစ်နေပါလေဒုက္ခသည်ဟာထိုင်းနိုင်ငံမှာအလုတ်ပိုင်ခွင့်မရှိတဲ့အတွက်အလုတ်ခိုးလုပ်သူဟာမတရားအနိုင်ကျင့်တာခံရတာများပါတယ်စခန်းမှာဘဝရည်ရွယ်ဖို့ခက်ခဲလာလို့အပြင်ထွက်ပြီးအလုတ်ခိုးလုပ်သူတွေလည်းများလာပါလေဒါဟာဥပဒေကိုဖီဆန်တာဖြစ်လို့အန္တရာယ်ရှိပါလေဒုက္ခတွေကိုဖမ်းဆီးတာဟာထိုင်းမှာလုံယုံလုံစင်လို့ဖြစ်နေပါလေ
အပန်းခံရပြီးလက်မထိုးနိုင်ရင်ထိုင်းအာဏာပိုင်တွေကလာစာထောက်ပံ့မှုကိုဖျက်တော့ပါလေအပြစ်ပေးတဲ့အနေနဲ့ရုံးတန့်ရှင်ရေးလိုအလုတ်ကျန်းလှုပ်ခိုင်းတာမျိုးလည်းရှိပါလေနေရထိုင်ရကြက်တဲလာတာကြောင့်စခန်းထဲမှာခိုးမှုတွေများပြားလာပါလေအဖိုးတန်ပစ္စည်းတွေမကတော့ပဲမီးသွေးကိုတောင်ခိုးကြပါလေထောက်ပံ့မှုယောနေလာလို့အလုတ်လုတာကိုချုပ်ချယ်ကန့်တတ်တာဟာဒုက္ခတဲ့စခန်းကြီးကထွက်ပြီးမြမပြီးပြန်အောင်တမင်လုံနေတာလို့ဥပဒေပညာရှင်ဇက်ဟာဆန်ကဆိုပါတယ်ဒုက္ခတဲ့စခန်းမှာနေရထိုင်ရခက်ခဲလာလို့မြမပြီးပြန်လာကိုမိမိသဘောအလျောက်ပြန်တယ်လို့မပြောနိုင်ဘူးလို့ဆိုပါတယ်အမေရိကန်နဲ့အခြားနိုင်ငံတွေမှာရွှေပြောင်းအခြေချခွင့်ရတဲ့ကရင်ဒုက္ခတဲ့တွေလည်းရှိပါတယ်
ထိုင်းနိုင်ငံမှာအခြေချနေကြတဲ့ဒုက္ခသည်တွေကလည်းသိမ့်ချီနေပါလေ။ပြည်တွင်းမှာဖွံ့ဖြိုးတိုးတက်လာရင်ဒုက္ခသည်ပြည်တော်ပြန်နိုင်မှာမို့ပြည်တွင်းဖွံ့ဖြိုးရေးလုပ်ငန်းတွေကိုကူညီထောက်ပံ့တာဟာရေရှည်မှာအကျိုးရှိမယ်လို့ကုလသမဂ္ဂဒုက္ခသည်အေဂျင်စီကယူဆပါတယ်။ကုလသမဂ္ဂဒုက္ခသည်ရုံးဟာထိုင်းနိုင်ငံစခန်းတွေမှာရုံးခွဲတွေဖွင့်ပြီးပြည်တော်ပြန်ရှင်သူတွေကိုအကူအညီပေးနေပါပဲ။ပြည်တော်ပြန်ဒုက္ခသည်ကိုကုလသမဂ္ဂရုံးကငွေကြီးလဲထောက်ပါပါလေဒါပေမဲ့ DVC စင်းနဲ့ပြန်သူဟာလွန်ခဲ့တဲ့3နှစ်အတွင်းမှာ164ယောက်သာရှိပါလေ DVC နေဆက်ထောက်ပံ့ရေးအဖွဲ့ကတော့ KNU အပြည့်အခရက်စဲလုပ်ပြီးကြတဲ့ကပြန်သူဥယျာဉ် 1,000 လောက်ရှိနေပြီလို့ဆိုပါတယ်ဒါပေမဲ့ကရင်ပြည်နယ်မှာတိုက်ပွဲလေးတွေကြိုးချကြိုးချဖြစ်ပွားနေစေဖြစ်ပါလေအစိုးရတာတာဥယျာဉ်လေပုံမျိုးများပြားလာပြီးမြေယာသိမ့်ပိုက်မှုတွေဖြစ်ပွားနေတုန်းပါပဲမြန်မာနိုင်ငံရှိလာတာကတော့မြန်မာနိုင်ငံကဒုက္ခတွေ1,000ကိုရိတ်ခါထောက်ပံ့ဖို့ကုလသမဂ္ဂကေသရေးဌာနကစီစဉ်နေတာဖြစ်ပါလေ။ဒါပေမဲ့ထောက်ပံ့မှုလိုအပ်နေသူက36,000ကျော်ရှိနေတာမို့မြန်မာထိုင်းနိုင်ငံကကရင်ဒုက္ခတွေအခြေအနေဟာကောင်းမွန်လာစရာအလားအလာနေနေပါလေခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ခဲ့ကြရတာပါ။အခုတော့တိုင်းရင်းဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစုစည်းတင်ဆက်ထားတဲ့တိုင်းရင်းသတင်းလှခန္ဓာကိုအလှည့်ပေးကြအောင်ပါရှင်။
အပ တ်စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအမီပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မင်းမြားမြို့နယ်စပါးထားကျေးရွာအနီးမှာတက်မရုံနဲ့ရခိုင်လက်နက်ကိုင်အေးအဖွဲ့တို့တိုက်ပွဲအတွင်းလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တဲ့အတွက်ကျေးရွာသား6ဦးသေဆုံးပြီးတော့9ဦးဒဏ်ရာရရှိခဲ့ပါတယ်ချင်းပြည်နယ်ပလဝါမြို့နယ်ကလတန်မြစ်တောင်အတိုင်းဆက်လီနယ်တင်ဆောင်လာတဲ့ဆန်အိတ်150ကျော်နဲ့စားသုံးကုန်ပစ္စည်းတွေကိုရခိုင်လက်နက်ကိုင်အေအေတပ်ဖွဲ့ကသိမ်းယူသွားခဲ့ပါတယ်။မူပြည်နယ်အတွင်းပြည်ထနာဖြစ်ပွားနေစေတရားမဝင်ငွေစုငွေချေလုပ်ငန်းအခြေအနေအကြောင်းတွေကိုကြားထားရမှာပါရှင
်။ကျမကနန်းဟောင်းမှာရှင်တည်င်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်မင်းပြားမြို့နယ်စပထာကျေးရွာအနီးမှာတိုက်ပွဲဖြစ်ပွားပြီးလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တဲ့အတွက်ကျေးရွာသား6ဦးသေဆုံးပြီး9ဦးဒဏ်ရာရရှိခဲ့ပါတယ်။ဇွန်လ3ရက်နေ့နံနက်ပိုင်းကစပထာကျေးရွာနဲ့ဗိတ်တောင်ကျေးရွာအကြားမှာရခိုင်တပ်မတော် AA နဲ့အစိုးရတပ်တို့အကြား3နာရီခန့်အကြားတိုက်ပွဲဖြစ်ပွားခဲ့တာပါတိုက်ပွဲအတွင်းလက်နက်ကြီးကြီးတလုံးဘုံတော်ကြီးကျောင်းမှာကြားရောက်ပောက်ကွဲခဲ့တဲ့အတွက်၁၄နှစ်အရွယ်အမျိုးသမီး2ဦးအပါအဝင်6ဦးသေဆုံးပြီး9ဦးဒဏ်ရာရရှိခဲ့တယ်လို့ကျေးရွာသားတွေကပြောပါတယ်ဒဏ်ရာရသူတချို့ကိုမင်းပြားစစ်တွေစီးုံမှာပို့ဆောင်ဈေးကွက်မှုခံယူနေရပြီးသေဆုံးသူတွေကိုတော့ဇွန်လ၄ရက်နေ့ကမင်းပြားမြို့မှာကူတွင်းတကြိုလက်ပြီးဖြစ်ပါတယ်ဇွန်လ၂ရက်နဲ့၃ရက်နေ့တွေကမင်းပြားမြို့နယ်မှာဖြစ်ပွားတဲ့တိုက်ပွဲအတွင်းနှစ်ဖက်ကြဆုံးမှုတွေရှိခဲ့တယ်လို့လက်နက်ခဲယမ်းတွေအပါအဝင်၃ဗန်းတချို့ကိုလည်းရခိုင်တပ်မတော်ဘက်ကတင်းစီရမိထားတယ်လို့ AA ဘက်ကတင်းထုတ်ပြန်ထားပါတယ်
ချင်းပြည်နယ်ပလဝါမြို့နယ်ထရုံးအန်ကျေးရွာအုပ်စုခွဲတန်းအတွက်ကလတန်မြစ်ကြောင်းဆိုင်ဆက်လီနဲ့တင်ဆောင်လာတဲ့ဇန်အေ150ကျော်နဲ့စားသုံးကုန်ပစ္စည်းတွေကိုဇွန်လ3ရက်နေ့ကရခိုင်လက်နက်ကန်အေအေတပ်ဖွဲ့ကလည်းတင်ယူသွားခဲ့ပါတယ်။ကောင်ပြူနဲ့ချေးလီကျေးရွာနီးမှာအေအေတပ်ဖွဲ့ကရပ်တန့်စီပြီးဆက်လီပေါ်မှာပါလာတဲ့ဇန်အေနဲ့စားသုံးကုန်တွေကိုတင်ယူခဲ့တာလို့အဲ့ဒီဆက်လီမှာပါလာတဲ့ဦးနိုင်နိုင်ကပြောပါတယ်။အေအေပြောရေးစုပ်ွေးရှိသူခိုင်တုခကတော့အခုတင်းစည်းသားတဲ့စာနဲ့ကုန်ပစ္စည်းတွေဟာမြမတမတော်ရဲ့စိတ်ခါတာဖြစ်ပြီးအရသားတွေကိုတုံ့ပြုပြီးကလတာမြစ်ချောင်းအထက်ဘက်ကိုပို့ဆောင်လာလို့ဖမ်းဆီးသိမ်းယူတာလို့ပြောပါတယ်ပလဝါမြို့နယ်မှာရခိုင်လက်နက်ကန်အေအေလှုပ်ရှားမှုရှိနေတဲ့အတွက်တမတော်ကလည်းဖြတ်လိမ့်ဖြတ်နည်းပြဟာရပြိခါဖြတ်တော့တဲ့အနေနဲ့မိလဆိုင်ပိုင်းကစပြီးတော့ပလဝါဘက်ကိုစံတည်ယူခွင့်ပိတ်ပင်ထားချက်ပါတယ်
ကရင်ပြည်နယ်မှာလက်ရှိတာဝန်ထမ်းဆောင်နေတဲ့ဝန်ကြီးနှစ်ဦးဟာကိုကျိုးအတွက်မလျော်ဩစာသုံးပြီးအလွဲသုံးစားမှုပြုတာရှိခဲ့တယ်လို့ကရင်ပြည်နယ်ဗမာတိုင်းဒေသကြီးရဲ့ဝန်ကြီးဟောင်းကသူ့ရဲ့တရင်စာရှင်းလင်းပွဲမှာပြောကြားသွားပါတယ်။လက်ရှိကရင်ပြည်နယ်စီမံကိန်းဗန္တာရေးနဲ့စီပင်တရားရေးဝန်ကြီးဌာနဝန်ကြီးနဲ့ကရင်ပြည်နယ်စိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးဌာနဝန်ကြီးနှစ်ဦးဟာကိုကျိုးအတွက်ကရင်ပြည်နယ်အစိုးရအဖွဲ့ဖွံ့ဖြိုးရေးရန်ပုံငွေထဲကငွေတွေချေယူမှုရှိခဲ့ပေမဲ့ပြန်လည်ပေးချေတာနဲ့ပတ်သက်ပြီးအစိုးရအစည်းအဝေးတွေမှာတင်ပြတာတွေမရှိကြောင်းဝန်ကြီးဟောင်းဦးတေစထွက်လိုင်းထွေးကပြောပါတယ်ဗမာတိုင်းဒေသကြီးရဲ့ဝန်ကြီးဟောင်းဦးတေစထွက်လိုင်းထွေးဟာပြီးခဲ့တဲ့မေလ23ရက်နေ့ကကရင်ပြည်နယ်ဗမာတိုင်းဒေသကြီးရဲ့ဝန်ကြီးကနေနှုတ်ထွက်လိုက်တာဖြစ်တယ်လို့သူနှုတ်ထွက်ရတဲ့အကြောင်းရင်းနဲ့ပတ်သက်ပြီးမေလ31ရက်နေ့ကပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောတာဖြစ်ပြီးသူပြောထားတဲ့အချက်လက်တွေနဲ့ပတ်သက်ပြီးအာမခံကြောင်းလည်းပြောဆိုထားပါတယ်
ရေချမ်းရေလုံငန်းစဉ်နဲ့မွန်ရေးရကဏ္ဍတိတိမှာအမျိုးသမီးဥဆောင်မှု30ရာခိုင်နှုန်းပါဝင်ရေးကိုမေလ30ရက်နေ့ကကျင်းပပြုစည်းခဲ့တဲ့ရေချမ်းရေလုံငန်းစဉ်ပြန်လည်သုံးသပ်ခြင်းနဲ့အမျိုးသမီးတွေပါဝင်ဥဆောင်မှုမြင့်တင်ရေးဆွေးနွေးပွဲမှာသဘောတူညီဆုံးဖြတ်ချက်ချခဲ့ပါတယ်။အမျိုးသမီးတွေအတွက်ရေရှိမှာ90ရာခိုင်နှုန်းပါဝင်ဖို့ချမှတ်ထားပြီးမဲ့ရေသူမှာတော့30ရာခိုင်နှုန်းပြည့်ဖို့ရထားတယ်လို့မွန်ညညရေးပါတီဗဟုလုံမှုဆောင်ဖွဲ့ဝင်မိလူဝီဟန်ကပြောပါတယ်။မွန်ပြည်တပ်ပါတီဥဆောင်တဲ့ဒီဆွေးနွေးပွဲမှာအမျိုးသမီးကဏ္ဍကိုဦးစားပေးဆွေးနွေးရတာကတော့မွန်ရင်းရကိစ္စရတွေအတွက်မဟာပြူဟာရေးဆွဲချမှတ်ရေးမှာအမျိုးသမီးတွေရဲ့ပါဝင်ဥဆောင်မှုမြင့်တင်လာဖို့အတွက်ရည်ရွယ်တယ်လို့ဆိုပါတယ်။မွန်ပြည်တပ်ပါတီကဖွဲ့ဝင်တွေ၊မွန်ညီညွတ်ရေးပါတီကဖွဲ့ဝင်တွေ၊မွန်စတ်တပင်ဖွဲ့၊မွန်လူမှုဖွဲ့စည်းတွေနဲ့ရမညာရှိနေကိုရဲဖွဲ့တို့ကလည်းမွန်လမြိုင်မြို့ရမညာဟိုတယ်မှာနေ့ရက်သာဆွေးနွေးဆုံးဖြတ်ချမှတ်ခဲ့ကြပါတယ်။
ရှမ်းလက်နက်ကင်တပ်ဖွဲ့တွေကိုငွေကြေးကောက်ခံပေးရဆိုပြီးရှမ်းပြည်မြောက်ပိုင်းကြောက်မဲမြို့နယ်နှမ်ဟူတောင်ကျေးရွာအုပ်စုအုပ်ချုပ်ရေးမှူးဦးဆိုင်တင်ချိုကိုပုံမှန်ဆက်ခွန်တင်နဲ့ဖမ်းဆီးထားတဲ့အပေါ်ပြန်လွတ်ပေးဖို့နှမ်ဟူတောင်အုပ်စုဒေသခံ900ကျော်ကလက်မှတ်ရေးထိုးပြီးနိုင်ငံတော်နဲ့သက်ဆိုင်အာဏာပိုင်တွေကိုပေးပို့ခဲ့ပါတယ်။မေလ28ရက်နေ့ကနှမ်ဟူတောင်ရွာသားတွေစုပေါင်းပြီးကြောက်မဲမြို့တရားရုံးကိုစ
ပေးပို့ခဲ့တာဖြစ်ပါတယ်။ဥတင်ချိုကိုဧပြီလ26ရက်နေ့ညပိုင်းမှာဖမ်းဆီးတာဖြစ်ပြီးလက်ရှိကြောင်မဲရဲစခန်းမှာချုပ်နှောင်ထားတယ်လို့မြစ်တန်းစုဝင်တွေကပြောပါတယ်။ဥတင်ချိုကို RCSS နဲ့ SSPP ရှမ်းလက်နက်ကိုင်အဖွဲ့အစည်းတွေအတွက်ငွေကြေးကောက်ခံပေးတဲ့တပ်တီအထောက်အထားတွေနဲ့အတူဖမ်းဆီးရမိတယ်ဆိုပြီးကြောင်မဲအခြေစိုက်ခမရ9ဒုံညာနစ်ကဘုံမူဝေယံထွန်းကမတရားအတင်းဆက်သွယ်မှုဥပဒေပုံမှစက်ခွန်တင်းနဲ့တရားလိုလုပ်ပြီးတရားစွဲဆိုထားပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။မူပြီးနဲ့အတွင်းတရားမဝင်ငွေစုငွေချေးလုပ်ငန်းကနေငွေလိမ်လည်မှုပြဿနာပေါ်ပေါက်ခဲ့ပြီးဒေသခံတချို့ရဲ့ရင်းနှီးငွေကျပ်သိမ်းပေါင်း4သိန်းလောက်ဆုံးရှုံးခဲ့တာပါ။ဒီငွေကြေးအရှုပ်အရှင်းကိုပြည်내အစိုးရအာဏာပိုင်တွေကအရေးယူဆောင်ရွက်တာတွေရှိခဲ့ပေမဲ့မပြည့်လည်သေးတဲ့အခြေအနေမှာရှိနေပါတယ်။မိကလျာမုံကစူးစီးတင်ဆက်ထားပါတယ
်။မွန်ပြည်내လမိုင်းမျိုးကတရားမဝင်အွန်လိုင်းငွေစုငွေချေးဒေလာမဲလုပ်ငန်းလုပ်ကိုင်တဲ့တိုင်းနှစ်တိုင်းမှာမိငင်းချမ်းတိုင်ဘက်ကငွေစုထည့်ဝင်သူတွေကို800ခန်းနှုန်းကိုပဲပြန်လျော်နိုင်တဲ့အတွက်ကြံရှိနေသေးတဲ့ငွေထပ်လိုချင်ရင်တော့ဥပဒေကြောင်းအရဆောင်ရွက်နိုင်တယ်လို့လည်းရေးမြွနယ်မြောက်ပိုင်းမဲဆန္ဒနယ်မြေကမျိုးသားလွတ်တော်ကိုစလဲ90ဟကခုလိုပြောပါတယ်
။ကျွန်တော်ခုလိုကိုစလဲနဲ့အုပ်ချုပ်ရေးမှူးတွေကသမီးငင်းချမ်းတို့ပတ်သက်တဲ့ကိုကျွန်တော်ကကြားနေရတဲ့သူတွေဝေရောက်ပြီးတော့ကြိုးဆောင်ပြီးတော့စုစုထည့်တဲ့လူတွေနဲ့ဒီတိုင်းနဲ့ပြည်ပြည်နယ်နယ်ဟိုငင်းငင်းချမ်းချမ်းနဲ့ဟိုစုစုမှုမဖြစ်အောင်ကျွန်တော်ကြားရတယ်ဝေပြီးတော့ဒါကြတော့အခွဲပြလိုက်တော့နော်အဲ့လိုမျိုးခွဲပေးပြီးရှိရကြတော့ရပြီပြီအကယ်၍များဆက်ကြပါတဲ့ငွေတွေကိုပြန်ပြီးတော့အပြစ်သမကလူချင်းလည်းရှိချင်းဟိုဥပဒေကြမ်းကြောင်းရသွားလို့ရှိရင်သွားလို့ရတယ်လို့ကျွန်တော်တို့အဲ့ဒီမျိုးတော့လမ်းကြောင်းတော့ဖွင့်တတ်ပြီးတော့နော်
ကျေးရွာ20နီးပါးကဒေသခံတွေထည့်ဝင်ထားတဲ့အစုငွေတွေကိုမိငင်းချမ်းတိုင်ဘက်ကသူ့စီမှာရှိတဲ့လက်ကြံငွေ3000နီးပါးလောက်ကိုပဲပြန်ရောပေးနိုင်ခဲ့တာဖြစ်ပြီးသူ့အပေါ်ကဒိုင်းကျောက်ကနေငွေတွေပြန်ရဖို့တရားဥပဒေကြောင်းအရတရားစွဲဆိုဖို့စီစဉ်နေသလိုအဲ့ဒီဒိုင်းကျောက်ဆိုသူကလည်းတပ်ဆိုင်ရာကနေပြည်တော်မှာဖမ်းဆီးထိန်းသိမ်းထားတယ်လို့လည်း90ဟကခုလိုဆက်ပြောပါဗျ။
အခုလည်းမိငင်းချမ်းကလည်းသူကျွန်တော်သိရတဲ့နောက်ကတော့သူ့ရဲ့ဒိုင်းကျောက်ရှိတဲ့သူ့ရဲ့အပေါ်မှာအဲ့ဒီဆိုင်ကိုလေသူကဒီတရားစွဲဖို့စီစဉ်နေလို့ကျွန်တော်ကြားရပါတော့။ဒါင်္ဂလည်းလက်ရှိကလည်းဟိုအခိုင်ခံထားရတဲ့ဒါင်္ဂအချုပ်ခံရလို့ရှိတယ်
။စွန့်ဝေထဲ့ဝင်ထားသူတွေကိုလုံးဝပြတ်မလျော့ပေးတဲ့မိကျေးလိုက်တိုင်းကိုတော့လင်မယားမြောက်စလုံးကိုရေးမျိုးမှရေစခန်းမှဖမ်းဆီးထိန်းသိမ်းထားပြီးဒီငွေစုလေးလမဲကိစ္စမှာစုစုပေါင်းငွေတန်ဖိုးစက်သိန်းပေါင်း၄သိန်းလောက်ရှိတဲ့အတွက်ဒိုင်းနှစ်ဦးပြန်လျော့ပေးနိုင်ဖို့ကလွယ်ကူတဲ့ကိစ္စတော့မဟုတ်ဘူးလို့လည်းနိုင်တီဟကဆိုပါတယ်။အငိမ့်စာမွန်ပြည်နယ်ဥပဒေချုပ်နိုင်ဝင်းကြီးကတော့ဒိုင်းဘက်ကလုံးဝတရားစွဲခံရမှာတော့တည်ကြတယ်လို့ခုလိုပြောပါတယ်
ဒီဟာကတော့သိကြတယ်အဲဒီသေးသားငွေကြီးလုံငန်းဥပဒေနဲ့ပုံကြည့်တယ်သူကလောက်ထားတဲ့လောက်ရတွေကအဲဒီအမှုစစ်တဲ့ဆက်ကြိုင်ဘလို့ပေါ်လာမလဲဆိုတာမသိနိုင်ဘူးမသိနိုင်တော့အဲမှာဥပဒေရုံးကဥပဒေကြံပေးဖို့တာဝန်ရှိတယ်ဆက်မတရားစွဲရဲရတင်လာတဲ့ပုံမှာပေါ့နော်
အခုလူဒေလာမဲငွေပြမထုတ်ပေးတာကိုမကျေနပ်တဲ့လူစုလူဝေးဟာမေလ22ရက်နေ့ကလမိုင်းမြို့ပေါ်မှာရုံရင်းဆန်ခတ်ဖြစ်ခဲ့ပြီးဒိုင်းနဲ့ပတ်သက်တဲ့ဆွေမျိုးနေအိမ်တွေဝင်ရောက်မှွေနှောက်ဖျက်ဆီးခံရတယ်လို့ငွေကြေးပစ္စည်းတွေပါလူရက်ခံရတဲ့အတွက်မော်လမြိုင်ခရိုင်ရဲတပ်ဖွဲ့ဝင်အားတရားကျော်ဝင်ရောက်ထိန်းသိမ်းခဲ့ရလို့ဒီဒေလာမဲကိစ္စဟာအများပြည်သူစိတ်ဝင်စားပြီးဟိုးလေးတကြောဖြစ်ခဲ့ရပါတယ်ရှင်
ဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းတရုတ်မြန်မာနယ်ဆက်နမ်ခမ်းမြို့မှာကုမ္ပဏီ3ခုကနေမာဗယ်ကြောက်တွေကိုတူးဖော်ပြီးတရုတ်ဘက်ခြမ်းကိုတင်ပို့နေတဲ့ကိစ္စနဲ့ပတ်သက်ပြီးပွင့်လင်းမြင်သာမှုရှိတဲ့အပြင်ဒေသခံလူထုကိုထိခိုက်နစ်နာမှုတွေရှိစေတဲ့အပေါ်စစ်ဆေးအရေးယူပေးဖို့နမ်ခမ်းမြို့ကအဖွဲ့အစည်း5ခုကနေနိုင်ငံတော်အစိုးရနဲ့တဘာဝတရားစာတထိန်းသိမ်းရေးဝန်ကြီးဌာနစီကိုဇွန်လ3ရက်နေ့ရက်စွဲနဲ့စာရေးသားပေးပို့လိုက်ပါတယ်အသေးစိတ်သိရအောင်နမ်ခမ်းမြို့နယ်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ဥက္ကဋ္ဌဦးဆိုင်အောင်ဝင်းကိုနမ်ဟ ோம் ကနေဆက်သွယ်မေးမြန်းထားပါတယ်
။နမ်ခမ်းမြို့နယ်ဟင်လုံအုပ်စုမှမာပဲကြောက်တွေကိုဘယ်ကုမ္ပဏီကနေပေကလေးကစတူးတာလဲရှင်
။အဲဒီ2015ခုကနေရောစခဲ့တာပေါ့ကုမ္ပဏီ3ခုကမြန်မာများဦးကုမ္ပဏီရဲ့တိုးပွားအောင်ကုမ္ပဏီရဲ့နောက်ပြီးတော့နင်းနင်းခိုင်ကုမ္ပဏီတို့ကြားရပါတယ်
ဟုတ်ကဲ့ဘာကြောင့်ဆရာတို့ကစစ်ဆေးအရေးယူပေးဖို့အစိုးရစီစတင်တာလဲရှင
်ဒီ2015မှာနေပြည်တော်ကနေပြီးတော့သူတို့ဟဲ့ထုတ်လုပ်ခွင့်ပေးလိုက်တာပေါ့သဘောကပတ်ဝန်းကျင်ဒိန်းဒိန်းရေးအဖွဲ့ SAI ပေါ့ဒီအဖွဲ့တွေပြန်ပြီးတော့ထောက်ခံချက်ယူပြီးတော့ပြန်တင်ဖို့ဆိုရတာဒါပေမဲ့နေပြည်တော်ကထုတ်ပေးလိုက်တဲ့ license လိုအပ်ချက်သေးတယ်သူတို့ဆက်မလုပ်ဘဲနဲ့ထုတ်နေတာကြားရပါတယ်ဒီထုတ်လာတဲ့မှာပဲကြောက်တယ်ဟာတရုတ်ပြည်တဲ့ကိုတင်ဖို့ရ
อะไรมาไปเจ้าเย่ภาษาหน้าเรียเชลีมีไปจ้าตัวพี่รอหัวเล็กชิ้นนั้นรู้อากูนี่เลยมันตายอะไรสิเลยจะใส่ตัวเดียวรอที่ใครมุ่งสิมาเลยเราเชลีมีเลยติงก็ตัวมาเลยรู้ในงานด้วยปานาหัวเล็กอันนู้นที่ใครเลยสุดละธรรมดาอีเดียวเราเชื่อรู้ว่าธรรมดาอีหนึ่งหาพี่รอตรงนี้เนี่ยตัดสินมาชิบาร์เลย เขาแกเจ้าตู้พี่รอเตี้ยวแพ้กูแต่นี่ตันเชมเปล่าเราเต็มปุ่นเลยลูกจ้าเตี้ยเลยเช่น ก้าเสบิงก้าตุสี่ตุต้องไม่ตีนอะไรเลยเนี่ยตัวจีว่าเลยตัวพี่รอตอนนี้ลีน่าเช่าซีชุดตัวอะไรลูกพี่รอที่สิมันเก่งเนี่ยพัฒนาพี่รอไปลูกสั่งลูกพูชีบัดเลยเช่นพี่รู้วันตะคุ่นลูกเรศุยปุ่นยิ่งมินดามุชิอาเมตะคุ่นปุ่นยิ่งมินดามุมชิวปีรู้ว่าตามมาตีเวเน่ขานี่อ่ะ
อ่ะไอ้ยาสิว่ายี่ต่อมาเลยอ่ะรู้ลูกชิ้นเดียวลูกตัวเรียกไปชิ้นเลยแต่ยาชิ้นนั้นรู้ว่าไปชิ้นเนี่ยพี่รอชิ้นนั้นรู้ว่าลูกสาวตัวมาชิบาร์เลยอะคุ้มสับปีเตรียมเช่นเช้ากูน่าเส้นใจมาบ้าเช่น
ประคันดินเนี่ยมีจำนวนในสัปดาห์เจียวันนี้มาตั้งมารอในราคาเล่นในไก่อีอีอพยรูไต่เป้ด้วยเล่นในจีจีใจเอาปากเวทเขเรตัวเจียวตาชาวอุตีซงบีกูอุตายาชิเขบาร์เลยเช่นปีเนี่ยเปล่าว่ามีในกระดามเนี่ยเจ้าอาจารย์สั่งเล่นในเต็นซังลาเร่สั่งเอ็ดเดียงอาเซจอนในซาตงกงพิซิริโกประคันเล่นในไก่อีอีตะพยกาเตยูตัวเขบาร์เลย
ตอนนี้เราคุณน้าสิงเกจาราการ์โรเพียงไงวันนี้ตาเรกันเอเปอร์เซนต์เดนเซตตัวเมตันยินเต็มวาเวทิปาร์เลยนักเต็มเปอร์สิจมาเพียงส่งตัวยาอวัชชะจมากะอันดับในเซตีตาทรินดาวดีสุจิตเซตาร์เรตายินเดนลาสิสิงโอนาสิงเกียราบาที่กันนี้ตัวเอเปอร์สิงกันนาริการ์โรที่เราพาไปเช่น ฟิวเอ็มยามาบ้านซีซีเอเอเชียเซเว่นจูรุกันนี่ทั่วเรื่องปีนี้เรนนี่สินทีวีเดือนล่าสุดนี้ก็อินเทลเซตเซเว่นทีเนี่ยมีเอเซตทรีรุกันนี่ส่วนล่าตรงยานิกาซาปิโอเปียงเล่ทั่วเรื่องปีนี้ไปสโลว์มองอ่ะไอเอ็นทีเอลเอสเอทีวันเซเว่นเนี่ยเอ็มเอเอสเอทีทรีรุพิบาร์เลยฟิวเอ็มยามาบ้านยังยุติการทั่วเรื่องเจติโกฟิวเอ็มอินเทอร์เน็ตสามยานาเพอร์มิสต์ดอทวีเอ็นนิวส์ดอทคอมมาจีชูนัยน์ดู
ฟีเอเอยูทูบทวิตเตอร์เนี่ยเฟซบุ๊กทุกอันนี้ไปเลยที่ชูนายมาเรื่องอะคุจันนี่ดีเอชเชนจุ๊ยมาที่กันนี่ยาวไปถึงเดือนจริงจังกูโคจโจติงอ่ะเปียบเปียบไปว่าเช่นมาเรื่องธรรมดาโดนทรัมป์เนี่ยดีเนี่ยธรรมดาเอ็มแอนด์วอร์มาครอนโนก็สมุดอ่างหงิกูกงบิวที่จูบิโอสุจาดเลยมาไม่ไหนไงเลยจับบุปผาส่งมือกูเลยทูบอบเปียบเปียบสุจาวาเลย นาซีริโกนายาเรจินิโกยอดว่าสิบีนอสโอมาดูดีกว่าสิจิโกส่งตัวนั่งเกเรดีดีแค่เดือดไต่ป่วยคนสั่งงานนี่ที่ไม่เปลี่ยวเลยไม่กงดีเรามาตั้มรานูกาไอรูดิโอสุดตัวจาระวะมาริกันดีรอนซูเวสต์พอยต์สิ่งเด็กดูกาบูลองดีนิวยอร์กดีเทนนั่นด้วยตัวจาระมาการ์ดซีเทมเอาเด็ดด้วยบูลองดูดีส่งบีนั่นสั่งให้ยอดเดียร์ยาดว่าไปพอนูด้วยเลี้ยงกูมาดีกันไม่เนี่ยชาวนาอีลิซังงานไม่เลิกกาการ์ดเทมเอาตัวเรลูอเมริกันสิเป็กเกมิกาเปลี่ยวไปเล
နဲ့ခန်းစားခွင့်တွေရရမယ်လို့ဟောင်ကောင်တရားရုံးချုပ်ကဆုံးဖြတ်လိုက်ပါတယ်။2014ခုနှစ်ကနယူးဇီလန်နိုင်ငံမှာပြည်ထောင်နိုင်ငံသားတူဦးနဲ့လက်ထပ်ခဲ့တဲ့ဟောင်ကောင်လူဝင်မှုကြီးကြပ်ရေးအရာရှိတူဦးဖြစ်သူအန်ဂတ်စ်လူးရဲ့အမှုကိုဟောင်ကောင်နောက်ဆုံးအယူခံတရားရုံးကဒီကနေ့ဆုံးဖြတ်ချက်ချပြီးတော့ကြေညာလိုက်တာပါ။သူတို့နှစ်ဦးဟောင်ကောင်ကိုပြန်လာတဲ့အခါလူးကသူ့ရဲ့ခင်မုန်းဖြစ်သူအတွက်ဆေးကုသမှုဆိုင်ရာခန်းစားခွင့်တွေလျှောက်တာကိုပယ်ချခံခဲ့ရပါတယ်။ဒါ့အပြင်အိမ်တော်ဘက်အတွက်ရတဲ့အခွန်ခံစားခွင့်တွေကိုလည်းသူတို့လျှောက်ထားလို့မရခဲ့ပါဘူး။တရားရုံးရဲ့တညီညွတ်တဲ့အခုဆုံးဖြတ်ချက်ဟာဟောင်ကောင်မှာဒဏ်တူညီညွတ်မှုရှိရေးအတွက်ကြီးမားတဲ့တိုးတက်မှုတစ်ခုဖြစ်တယ်လို့အပြည်ပြည်ဆိုင်ရာလူငင်းချမ်းသာခွင့်အဖွဲ့ AI ရဲ့ဟောင်ကောင်ရုံးခွင့်ညွှန်ကြားရေးမှူးမန်းကီထမ်ကပြောပါရယ်။ဘရာဇီးလ်တိုက်စစ်မှုနေမှာဟာကိုပါအမေရိကဖလားဘောလုံးမွေးနဲ့လွဲချော်သွားပါပြီ။ဘူဒူနီကကာတာနဲ့ကစားတဲ့ပွဲမှာချေချင်းဝတ်တန်ရာပြင်းထန်ရသွားတဲ့အတွက်ကိုပါအမေရိကဖလားပွဲနဲ့လွဲချော်သွားတာဖြစ်တယ်လို့ဘရာဇီးဘောလုံးအဖွဲ့ချုပ်ကကြေညာပါရယ်ခင်ဗျာ။
တရင်ချင်းချက်ကိုကိုကျော်ကျော်သိန်းကပြောပြပေးခဲ့တာပါဒီညနေစီစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Void တဲ့ဇော်ညင်ဖြစ်ပါတယ်ကြာတာပရိညာပိုင်း VOA စီစဉ်တွေကိုလိုင်းတိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေထုတ်လင်းပေးခဲ့တာဖြစ်ပါတယ် VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မများတစ်ဆင့်အောင်ပါ
Thank you.
This program has come to you from the Voice of America, Washington.
Welcome.